Welcome to the Voice of America in Burmese.
Mingla nya jama khmyar tora shin paung bayan ni kin shin ne nete ne phin nai ja ba de lo su taung mit ta po ta ba de 2022 khu ne zon la 28 ye tin ning ngwe ni nya be view myanmar ba season ni ko nya 9 nai ga ni 10 nai thi washington dc myo daw ga ni sa tin thau lwin pe ni ba bi COVID-19 အခြေအနေတွေကြောင့် VOA စီစဉ်တွေကိုအရာကြီးပုံစံပြောင်းထုတ်လွှင့်ပေးနေတာပါ ဒီကနေ့ညမှာသောရရှင်တို့ နားဆင်ကြရမယ့် အထဲမှာတော့ ရန်ကုန်မြို့ မြန်ကုန်မြို့နယ်အတွင်းမှာ ဒီကနေ့ ပောက်ကွဲမှုတွေဖြစ်ပေါ်ခဲ့ပါတယ်
ဟုတ်တယ်ခင်ဗျာအခု 2 နာရီခွဲလောက်ကစတင်တာဗျာ 2 နာရီခွဲလောက်မှာတော့တလုံးပေါက်တယ်အကြံကျေတော့ကျေတယ်ဟုတ်ကဲ့
ဒီအကြောင်းသတင်းပေးဖို့ကြဲအပြည့်အစုံနဲ့အတူ ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ပြည်ထောင်စုဝန်ကြီး ဦးအောင်မျိုးမင်းနဲ့မေးမြန်းထားတဲ့မြန်မာအရေးဆွေးနွေးကံ ဦးစီသူအောင်မြင့်ရဲ့သတင်းတုံးသက်ချက် မြန်မာပြည်မှာပေးစာများကဏ္ဍနဲ့သတင်းတွေကသုတအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ် အခုသတင်းတွေကိုကျွန်တော်ဇောင်းဝင်းလိုင်းနဲ့အတူ မမ္မြသဇင်အောင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ ဒီကနေ့မြန်မာနိုင်ငံရန်ကုန်မြို့မှာပောက်ကွဲမှုတွေရှိခဲ့သလို ကချင်းပြည်နယ်ဖားကန်မြို့နယ်အတွင်းမှာလည်းပောက်ကွဲမှုနှစ်ခုဖြစ်ပေါ်ခဲ့ပါတယ် ညဉ့်ညံ့မြို့နယ်မှာတော့ကျေးရွာအုပ်ချုပ်ရေးမှူးတူတနက်နယ်ပြစ်တပ်ခံခဲ့ရပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာငားလာနှိပါးကြာလာသည့်တိုင်အကြမ်းဖက်မှုတွေနဲ့ဖမ်းဆီးထိန်းသိမ်းမှုတွေဆက်ရှိနေတဲ့တချိန်ထဲမှာပဲအာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဟာလည်းပုံစံမျိုးစုံနဲ့ဆက်ရှိနေသေးပါရန်ကုန်တိုင်းမြရန်ကုန်မြို့နယ်အတွင်းကဘင်းအောင်တရားအနီးမှာဒီကနေ့ Pare, Pokemu de Jang Tigger Daya to Sien or Matia de Wau, the Chenemabe, Kachimjine, Pakam Yune, Dringa, Hampa Jio at Tatanjane, Miao Jong Pony Jong Win Dringa, Shijo Tupor Niariga, Loko de Nama, Digniman at Chana Loka, Bona Lung Pokwagare, Lu de Daganiga, Piobare, Di Bombo Quemure, Sissimu de Bulo Nebi, a debut of Sien or Matia de Wulu Sovare. မန္တလေးတိုင်းမြင်းကြံမြို့နယ်တဲပြူဝရွာကစစ်ကောင်စီခံထားတဲ့အုပ်ချုပ်ရေးမှုဥမြင့်ထေဟာဒီကနေ့မနေ့7နှစ်လောက်မှာတင်နာဒဏ်ရာနဲ့တေဆုံးနေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်လာပြီးနောက်မှာအသက်ခံအခံထားရတဲ့အုပ်ချုပ်ရေးမှုတချို့ကိုစစ်တပ်သတင်းပေးဒလန်အဖြစ်ဆွဆွဲပြီးတပ်ဖြတ်မှုတွေအခုနောက်ပိုင်းခက်ဆစ်စိတ်ဖြစ်ပေါ်လာနေတာပါတပ်ဖက်မှာဘုံပေါက်ကွဲမှုတွေ Roma, Diganele Lungere Usambi, Munle the Bait Jimpa Gajabare. ဒီနေ့အတွင်းကလောင်းလုံးမြို့နယ်နဲ့ကချင်ပြည်နယ်ဖက်ကမြို့တို့မှာလည်းဒီကနေ့အစဉ်အလာမပြတ်အာနာရှင်စန့်ကျင်ရေးခြေတက်ဆန္ဒပြခဲ့ကြပါတယ်။မန္တလေးမြို့မှာလည်းဒီကနေ့စွန်လ20ရက်နေ့မနေ့ပိုင်းကအောင်မြေတာဇံပညာရေးကျောင်းပေါင်းစုံတပိတ်စစ်ကြောင်းနဲ့တမောင်းဝိုင်မှာတက္ကသိုလ်ကျောင်းသူကျောင်းသားတွေတပိတ်စစ်ကြောင်းတို့ပူးပေါင်းပြီးခြေတက်ဆန္ဒပြခဲ့ကြသလိုတန်ခါတမကတပိတ်စစ် de pilo kaja de lo, Mongua, Pale, Jemabin, Selinji, Kani, Sade, Muri Bomale, Sekonsi, Hayen de Pianwegelo, Ditaganiga, Piobarekna. Uyopanangango key to any American and Jai Wunji, Antony Blinken ha, Dida Sando Jane, Digane Nilevanga, Italy Nanga, Yoma Mugo, Yoshi Tawabi, Wunji Blinken ha, Italy Machine is in doing, Italy Gonzon Epin, Poyamini Francis Apawin, G20 Nanganiga, Gonzon Nine, Wunji is sent to some Sunimuri, Pilo Tabo Shibare, Pintin a Germany Nangano, Dio Cabinama, Wunji Blinken ha, Pintin Nangani, Italy Nangango, Tingle Niga, Toko Daraba. Wunji Blinken, Italy Nangajai Wunji, Luigi Di Maio do Nuha, Yomamuma, Denilani, Jimpame, Isis Apuetimoe, Gabalon Sayan, Yomong, Apuet Nilagango, Pudue Kamakata, Pu, Jimpa, Twajama, Chipare, Denilani Mabe, Wunji Blinken Ha, Vaticanano, Goyaubi, Poyahamini Francis Net, Twissomame, Twissomu Twin, Uduya di Pionlemu, Lumanko Kumune, Sierra Nangani, Edward Jumi, Pisho, Bey, Kisaya Dego, Sunni Nangali Melo, Vatican Nanoga, Mjolin Tabarekna. Kulatamaka nuclear Sanchi, Pune, Iranja Yashitare, Iranian nuclear assistant, Sanchi, the Botanija, that Danko Sunda Vipeta Jang. Three nuclear sayon doing a double nego, Pupiramam Hopulo, Iran Lotta Okataka, the Ningunima, Pioja Lajang, Iran the Remedianima, Popia Tabare.
ဘောတူဂျီဟာတက်တန်းကုံဆုံးပြီးဖြစ်တဲ့အတွက်နျူကလ၀ဆေးရုံတွေနဲ့ဆိုင်တဲ့သတင်းအချက်အလက်တွေကိုIAEA နိုင်ငံတကာနျူကလ၀အေဂျင်စီကိုပေးသွားမှာမဟုတ်တယ်လို့နျူကလ၀ဆေးရုံတွေနဲ့ဆိုင်တဲ့အချက်အလက်တွေနဲ့ဓာတ်ပုံတွေဟာလည်းအီရန်ရဲ့ပိုင်ဆိုင်မှုအဖြစ်ထားရှိသွားမှာဖြစ်ပါတယ်လို့အီရန်လွတ်တော်ဥက္ကဋ္ဌမိုဟာမက်ဘခါကာလီဘတ်ကပြောပါတယ်။အီရန်ရဲ့နျူကလ၀လ
ခဲ့တာပါ။အင်ဒိုနီးရှားနိုင်ငံကမဟာဗျူဟာကျတဲ့ရီယောကျွန်းပေါ်ကဘတ်တမ်ဒေတာမှာအမေရိကန်ဒေါ်လာ 3.5 သန်းတန်ဖိုးရှိတဲ့ရေချောင်းတင်နှံချောင်းဖွင့်ဖို့အမေရိကန်နဲ့အင်ဒိုနီးရှားတာဝန်ရှိသူတွေအုတ်မြစ်ချပွဲကျင်းပခဲ့တယ်လို့အင်ဒိုနီးရှားလူညိုရေးဌာနကပြောပါတယ်။ဒီရေချောင်းဆိုင်ရာတင်နှံဟာဒေတာရင်းလူညိုရေးအတွက်နိုင်ငံပူးပေါင်းဆောင်ရွက်မှုရဲ့တစိုက်တဒေတာဖြစ်တယ်လို့အုတ်မြစ်ချပွဲအခမ်းအနားကိုအွန်လိုင်းကနေပါဝင်တက်ရောက်ခဲ့တဲ့အင်ဒိုနီးရှားနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးဆွန်ကင်ကပြောပါတယ်။မလကာရေလက်ကြားနဲ့တောင်တရုတ်ပင်လယ်ပြင်တို့ဆုံချက်ဒေတာမှာဖွင့်လှစ်တဲ့ဒီရေချောင်းဆိုင်ရာတင်နှံချောင်းကိုအင်ဒိုနီးရှားရေချောင်းလူညိုရေးအေဂျင်စီဘကလမ်ကဦးစီးဆောင်ရွက်မှာဖြစ်ပြီးစာတင်ကကျောင်းသားတွေနေမဲ့ဘားတိုင်းနဲ့ဒုံးကျည်ပြည့်လွတ်နိုင်တဲ့နေရာတွေပါဝင်မယ်လို့ဆိုပါတယ်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဖိုင်းတိုမီတာ31 kHz 9383ညဖိုင်းတိုမီတာ32 kHz 9303ညဖိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနေ့တွေမှာဖိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ပြီးတော့ကြီးညာပေးပါမယ်ရှင်။ထိုင်းနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးအခြေအနေမှာရှိနေတာကြောင့်တနင်္ဂနွေနေ့မှာမြို့တော်ဘန်ကောက်နဲ့အနီးတစ်ဝိုက်အသွားအလာကန့်သတ်မှုအသစ်တွေကိုပြန်ပြီးတော့ချမှတ်လိုက်ပါတယ်။တနင်္လာနေ့မှာစပြီးတော့အသက်ဝင်ပြီးတော့တလတာကြာမြင့်မဲ့အဲဒီကန့်သတ်ချက်တွေထဲမှာဘန်ကောက်မြို့နဲ့အနီးနားကပြည်နယ်တွေမှာစားတောက်ဆိုင်တွေထဲမှာစားတောက်ခွင်ပိတ်ပင်တဲ့အချက်လဲပါဝင်ပါတယ်။အဲဒီဒေသတွေမှာရှိတဲ့ဈေးဝယ်စင်တာတွေကိုလည်းည9နာရီမှာပေးရမှာဖြစ်တယ်လို့လူစုလူဝေးနဲ့ပါတီပွဲအထိမ့်မှတ်ပွဲတွေဆင်နွှဲရင်လည်းလူ20ထက်မပိုဖို့အစီကံချမှတ်လိုက်ပါတယ်။ယောဂကွင်းဆက်ဖြတ်တောက်နိုင်ဖို့နေရာ6ခုကစောက်လို့ရလုပ်ငန်းခွင်နေတဲ့အလုပ်သမားတွေနေတဲ့အိမ်ယာစခန်းတွေကိုလည်းအဝင်ထွက်ပိတ်ထားမှာဖြစ်ပါတယ်။စောက်လို့ရအလုပ်သမား8,000-1,000လောက်နေထိုင်နေတဲ့အဲ့ဒီအိမ်ယာစခန်း950ကျော်မှာမေလကစပြီးတော့ယောဂပြန်ပွားမှုခွင်းဆက်နေရာ38နေရာရှိခဲ့ပါတယ်။ဆောက်လုပ်ရေးလုပ်သားတွေရဲ့အသွာအလာနဲ့နေရာရှိပြောင်းချထားမှုတွေကိုစောင့်ချက်စစ်ဆေးသွားဖို့ထိုင်းအာဏာပိုင်တွေအနေနဲ့လမ်းတွေပေါ်မှာစောင့်ချက်စစ်ဆေးရေးစခန်းတွေကိုဖွင့်လှစ်မှာဖြစ်တယ်လို့လည်း Writer သတင်းကဖော်ပြထားပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်မျိုးဗီဇကွဲအသစ်ကူးစက်ပြန့်နှံ့လာနေတဲ့ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာယောဂထိန်းချုပ်ရေးဒီကနေ့ကစပြီးတော့သတင်းနှစ်ပတ်အသွာအလာတွေကိုပိတ်ပင်ကန့်သတ်လိုက်ပါတယ်။ဇွန်လအလယ်လောက်တုန်းကဆစ်ဒနီမြို့မှာနိုင်ငံတကာလေကြောင်းလေယာဉ်ဝန်ထမ်းတွေကိုကားကျူပိုတောင်းရင်ယူထားသူရင်မောင်းတူဒယ်တာမျိုးကွဲကိုဗစ်ကူးစက်ခဲ့တာကနေတဆင့်လူပေါင်း130ကျော်ကိုယောဂကူးစက်ခဲ့တာပါဒီဒယ်တာလို့နာမည်ပေးထားတဲ့ကူးစက်မြန်မျိုးဗီဇာကွဲကိုဗစ်ယောဂပိုးကအိန္ဒိယမှာပထမဆုံးတွေ့ခဲ့တာဖြစ်ပါတယ်နိုင်ငံမြောက်ပိုင်းဒါဝင်မြို့မှာလည်းရှီတူးဖော်ရီမိုင်းတစ်ခုနဲ့ဆက်ဆက်ပြီးတော့ယောဂကူးစက်မှုတချို့ရှိတဲ့အတွက်48နာရီအသွာအလာပိတ်ပင်ကန့်သတ်မှုတွေတီးခြားချမှတ်ထားပါတယ်ဌာနေတိုင်းသားအများစုနေထိုင်တဲ့နိုင်ငံမြောက်ပိုင်းမှာယောဂကူးစက်သူတွေနဲ့အနီးကပ်ထိတွေ့ခဲ့သူတွေကိုရှာဖွေဖော်ထုတ်နိုင်ရေးအခက်အခဲတွေရှိမှာကိုလည်းတာဝန်ရှိသူတွေကဆိုရင်းနေပါတယ်ရှင်အိန္ဒိယနိုင်ငံမှာ COVID-19 ချိန်ချမှု NDA ဆက်ပြီးတော့ရှိနေစေဖြစ်ပြီးကာကွယ်ဆေးထိုးဖို့နဲ့ယောဂမကူးဆက်အောင်ကျန်းမာရေးအရာစည်းကမ်းသတ်မှတ်ချက်တွေကိုလိုက်နာရေးအာရုံစိုက်ကြဖို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတနင်္ဂနွေနေ့လစဉ်ရေဒီယိုမင်ကွန်မှာပြောဆိုသွားပါတယ်။အိန္ဒိယပြည်သူတွေအနေနဲ့ကာကွယ်ဆေးထိုးဖို့တွန်းဆုတ်ဆိုရင်းနေစိတ်တွေကိုဖျောက်ကြဖို့လဲဝန်ကြီးချုပ်မိုဒီကတိုက်တွန်းလိုက်ပါတယ်။ကျန်းမာရေးပညာရှင်တွေရှေ့တန်းကနေမနိုင်ဝန်ထမ်းအဓိကကူတာပေးနေတဲ့ကျမ်းမာရေးဝန်ထမ်းတွေရဲ့သိပ္ပံနီးကြပြောဆိုချက်တွေအပေါ်မှာယုံကြည်ဖို့ကိုလည်းသူကတိုက်တွန်းခဲ့ပါတယ်။အိန္ဒိယကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရတနင်္ဂနွေနေ့ကအိန္ဒိယမှာကိုဗစ်ကူးစက်ခံရသူ9,000ကျော်ရှိပြီးတော့သေဆုံးသူ1,100ကျော်ရှိပါတယ်။ Johns Hopkins တက္ကသိုလ်ဆွေးနွေးရတော့ကမ္ဘာပေါ်မှာအိန္ဒိယဟာ American ပြီးရင် COVID-19 ကူးစက်ခံရမှုဒုတိယအများဆုံးဖြစ်ပါတယ်။ဒါပေမဲ့လည်းအိန္ဒိယမှာယောဂကူးစက်မှုအတော်များများထည့်သွင်းမတွေ့မိဘဲနဲ့စီးရဲမရှိဖြစ်နေနိုင်တယ်လို့လည်းကျန်းမာရေးပညာရှင်တွေကသတိပေးပါတယ်။ John Hopkins တက္ကသိုလ်ရဲ့တနင်္ဂနွေနေ့အထိထုတ်ပြန်ခြင်းအစီအစဉ်တွေအရတော့ American မှာယောဂကူးစက်သူ 33.6 တန်းရှိပြီးအိန္ဒိယမှာကူးစက်သူက 30.2 တန်းရှိပါတယ်။ဘရာဇီးကတော့ကူးစက်သူ 18.3 တန်းရှိပါတယ်။ကမ္ဘာတဝှမ်းမှာ COVID-19 ကူးစက်မှုစုစုပေါင်း 180.8 တန်းရှိတယ်လို့စီးရင်တွေကဖော်ပြပါတယ်ရှင်။တိုကျိုမှာကျင်းပတဲ့အိုလံပစ်ပွဲတော်မှာအမေရိကန်သမ္မတကတော် Jill Biden တက်ရောက်ဖို့အတွက်ဂျပန်နဲ့အမေရိကန်ပြည်ထောင်စုအကြားအစီအစဉ်တွေချမှတ်နေပြီးတော့သမ္မတ Joe Biden ကတော့လိုက်ပါမယ့်ပုံမရှိဘူးလို့ Humiration Board နေ့စဉ်သတင်းစာကတနင်္ဂနွေနေ့တုန်းကရေးသားပါတယ်။ဇူလိုင်လ23ရက်နေ့မှာကျင်းပမယ့်အိုလံပစ်အောက်ကစားပွဲတော်ဖွင့်ပွဲအခမ်းအနားမှာသမ္မတကတော် Jill Biden တက်ရောက်ရင်းနဲ့ဂျပန်ဝန်ကြီးချုပ် Yoshihide Suga နဲ့တွေ့ဆုံဖို့ကိစ္စတွေဟာဂျပန်နဲ့အမေရိကန်အစိုးရတွေစီစဉ်နေတဲ့ဖြစ်နိုင်ခြေကိစ္စတွေအဖြစ်သတင်းစာမှာဖော်ပြပါရယ်။ဒါပေမဲ့ဘယ်သတင်းရက်ွက်ကမှတိတိကျကျကိုးကားရေးသားထားတာတော့မရှိပါဘူး။ဂျပန်နိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့အဓိကမဟာမိတ်အဖြစ်ပြောဆိုပြီးကိုရိုနာဗိုင်းရပ်စ်ကရောဂါတွေကြောင့်အိုလံပစ်အောက်ကစားပွဲစဉ်တွေကိုမဖြစ်မနေဆက်ကျင်းပဖို့ဝန်ကြီးချုပ်ဆူဂါရဲ့ဆုံးဖြတ်ချက်ကိုထောက်ခံတဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုထားပါရယ်။ COVID-19 ရောဂါကူးစက်မှုတွေရှိလာမှဆိုရင်လည်းအတွေ့ဂျပန်မှာကမ္ဘာအကြီးဆုံးအိုလံပစ်အားကစားပွဲတော်ကျင်းပရေးကိစ္စကိုတစ်နှစ်ရှည်ဆိုင်းခဲ့တာပါအခုလည်းအိုလံပစ်ပွဲတော်ကျင်းပမယ်ဆိုရင်ယောဂကုသမှုတွေကရှိနိုင်တယ်ဆိုပြီးတော့ဂျပန်ပြည်သူတွေနဲ့ကျန်းမာရေးပညာရှင်တွေကဆက်ပြီးတော့စိုးရိမ်နေစေဖြစ်ပါတယ်2024အိုလံပစ်ပွဲတော်ကိုတော့ပြင်သစ်နိုင်ငံပါရီမြို့မှာလက်ခံကျင်းပမှာဖြစ်ပြီးအခုဂျပန်အိုလံပစ်ပွဲတော်ဖွင့်ပွဲအခမ်းအနားကိုပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တက်ရောက်ဖို့စီစဉ်နေတယ်လို့လည်းပြောပါတယ်ရှင်တော်ရရှိမြရှင်တနင်္ဂနွေနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ရန်ကုန်တိုင်းမြန်ကုန်းမြို့နယ်နဲ့အင်းစိန်မြို့နယ်အတွက်မှာဒီနေ့ဘုံးပေါက်ခွဲမှုတွေ၅ကြိမ်ထပ်မံဖြစ်ပွားခဲ့တယ်လို့မြို့ကန်တွေကပြောပါတယ်။ပေါက်ခွဲမှုတွေဖြစ်ပြီးတဲ့နောက်စစ်ကောင်စီတပ်တွေဘက်ကရက်ကွက်တွေအတွင်းမှာပစ်ခတ်မှုတွေရှိခဲ့တယ်လို့လည်းပြောပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ရန်ကုန်မြို့ကမြန်ကုန်မြို့နယ်နဲ့အင်းစိန်မြို့နယ်တွေမှာတော့ဒီနေ့မှဘုံးပေါက်ကွဲမှုတွေနဲ့အတူပစ်ခတ်မှုတွေလည်းဖြစ်ပွားခဲ့ပါတယ်။မြန်ကုန်မြို့နယ်မြင်းအောင်တံတားအနီးကသမိုင်းတရက်ကွက်မှာတော့ဒီနေ့နေ့တယ်နှစ်နာရီကျော်လောက်ကဘုံးပေါက်ကွဲမှု၂ကြိမ်ဖြစ်ပွားခဲ့ပါတယ်။မြန်ကုန်မြို့နယ်လူမှုကြီးကြပ်ရေးဌာနဦးစီးမှုရုံးနဲ့ပြည်တွင်းခွန်များရုံးသားမှပေါက်ကွဲမှုဖြစ်တာလို့သမိုင်းတရက်ကွက်မှာနေထိုင်သူဒေသခံတဦးက VOA ကိုပြောပါတယ်။နှစ်နာရီခ
န့်လောက်ကစဖြစ်တာဗျ။နှစ်နာရီခန့်လောက်ကတော့တလုံးပေါက်တယ်အကြံကြေတော့ကျတယ်အဲ့ဒါလည်းပြည်လို့ဒါပေမဲ့နှစ်မိုင်လေးဆန်းလောက်ပဲတစ်ခါထည့်ပြီးတလုံးထပ်တော့တယ်လည်းရကရေနဲ့အခုရောကြားမှာတောက်ထားလို့ဆိုရတယ်တွင်းနေကြတွင်းနေဆိုတာကျွန်တော်တို့ရဲ့တော့သူတို့ရုံးနေဆိုရင်လမ်းနှစ်လမ်းသုံးလမ်းကကြာရမယ်တော်တော်ကြေကြေမားမားကိုကြားရတယ်ခင်ဗျာ
ပေါက်ကွဲမှုကပြင်းထန်တဲ့အတွက်ထိခိုက်ဒဏ်ရာရတာတွေရှိနိုင်တယ်လို့သူကပြောပေမဲ့ပေါက်ကွဲမှုဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီတပ်တွေဘက်ကရက်ကွက်အတွင်းမှာပစ်ခတ်တာတွေစစ်ဆေးတာတွေတင်းတင်းကြပ်ကြပ်လုပ်နေတာကြောင့်ဘလောက်ထိထိခိုက်ဒဏ်ရာရတယ်ဆိုတာအတိမပြုနိုင်ဘူးလို့လည်းဆိုပါတယ်။ဒါနဲ့ပတ်သက်ပြီး VOA အနေနဲ့လည်းအခုချိန်တော့တိကျအတိပြုနိုင်ရင်တော့မရှိသေးပါဘူး။ပေါက်ကွဲမှုဖြစ်ပြီးတဲ့နောက်စစ်ကောင်စီတပ်တွေဘက်ကရက်ကွက်တွေအတွင်းမှာတနက်တီနဲ့ဇက်တိုက်ပစ်ခတ်တာတွေရှိခဲ့ပြီးတော့အချက်30လောက်ထိရှိတယ်လို့လည်းသူကစက်ပြောပါတယ်။အ
ထမတစ်ချိန်ဖြစ်တဲ့ပေါက်တဲ့အချိန်မှာကလိုက်ပြီးတော့ပြစ်တာကအခုဆံကတမအုပ်တွေကိုအဓိကထားပြီးလိုက်ပြီးတဲ့ပုံစံမျိုးအဲ့ဒါကိုလိုက်ပြီးတယ်လိုက်ပြီးလည်းပြီးလည်းပြီးတော့လမ်းကြီးလမ်းနေတဲ့အချိန်ကလိုက်ပြီးလုံပြီးတော့ပြတဲ့ပုံစံမျိုးရှိတာခင်ဗျအချက်30လောက်လောက်တော့ကြောင့်တောက်ချောက်ဆွဲပြီးပြတဲ့ပုံစံမျိုးရှိတယ်ခင်ဗျဒီပြတဲ့ခါကတော့တစ်ခါဖြစ်ပြီးတဲ့အချိန်မှာတော့ထပ်ပြီးတယ်ပြီးတော့နေရာကြီးပြီးပြတဲ့ပုံစံမျိုးအတော်ကြားရတယ်ခင်ဗ
ျဒါပြင်ပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အချိန်မှာသမိုင်းတရက်ကွက်အတွင်းရောက်ရှိနေသူမျိုးကန်နောက်တူကလည်းသူကြုံတွေ့ခဲ့ရတဲ့အခြေအနေကိုဗီဒီယိုကိုအခုလိုပြောပါရယ်
ဘာဖြစ်ကြီးတနားရီဘွဲကျော်တော့ကအဲ့မှာရောက်နေပါဘောတော့ကျောင်းဒီတော့ကျွန်တော်တို့ကဟိုဟုတ်ကဲ့ဒီလမ်းကျော်တော့မှာအမျိုးရှိတော့အဲ့မှာသွားရတယ်ဒါပေမဲ့အဲ့ဒီနေရာကအများအပြည့်ရတာကတော့တပတ်ဆယ်ရက်ကျော်တော့ရှိပါသေးလူရောစပိန်ရောဘာမှပြိမဖြစ်တာဘောတော့အဲ့လိုမျိုးပြိထက်တာဟူပေါက်တယ်ဆိုတော့ကျွန်တော်လည်းအိမ်ပေါ်မှာဆိုတော့မသိဘူးအိုးတော့ကိုတော့အိမ်ပေါ်မှာရဲဘာမှလုပ်လို့မရဘူးဒီကျွန်တော်ကလည်းပြန်နေတာဆိုတော့အဲညနေ3-4နာရီလောက်မှကျွန်တော်ပြန်လာတာပေါ့ဟိုသူတို့ညီပေါ့လေဘာသူတို့ကဘာလို့မှမသိဘူးနှလုံးပေါက်တော့ပေါက်ပြီးတော့တိုင်းတိုင်းနဲ့ပြစ်တာတော့အချက်30-40လောက်ရှိတယ်။ဟိုတွေ့လို့ပြစ်တာလားမတွေ့လို့ပြစ်တာလားတော့တိကျတော့မသိဘူးကြ။ပြစ်တာကတော့ဟို3-4ရောက်ပဲဇုံပဲပြစ်ကြတာလို့တော်တော်ပဲဟိုဆက်သက်နေပြစ်နေတယ်
။အခုပေါက်ကွဲမှုဖြစ်ပွားခဲ့တဲ့နေရာမှာ မြို့နယ်အခွန်ရုံးနဲ့လာဝကရုံးလိုဌာနဆိုင်ရာရုံးတွေရှိတာကြောင့်လုံခြုံရေးတင်းကျပ်ထားပြီးအခုနောက်ပိုင်းရင်အသွာလာတွေကိုခွင့်မပြုတော့ဘဲလမ်းပိတ်ထားတာဖြစ်တယ်လို့မြို့ကနေကပြောပါတယ်အဲ့လိုလမ်းပိတ်တာတွေနဲ့လုံခြုံရေးတွေတင်းကျပ်ထားတဲ့ကြားကပဲအခုလိုပောက်ကွဲမှုဖြစ်ပွားခဲ့တာပါဒီပောက်ကွဲမှုကြောင့်အဲ့ဒီနားတစ်ဝိုက်မှာတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမှုတွေလမ်းပိတ်ဆို့တာတွေရှိတယ်ဆိုပြီးတော့သမိုင်းတရက်ကွက်ဒေသခံကပြောပါတယ်
ဖြစ်တဲ့အချိန်မှာတော့ကားတွေကိုစစ်တယ်လို့ကြားတယ်ခင်ဗျာ။ညနေမှမင်းတက်ဆုံးတာကျွန်တော်ရင်းကားကြီးစေကားကြီးရောက်ပြီးကျွန်တော်ချာချာပြေး။ဒီကတိဒီကတိဘုရားလမ်းပိတ်လိုက်တဲ့သဘောဖြစ်တာပေါ့ခင်ဗျာ
။ဒါပြင်ဒီနေ့မနက်ပိုင်းကလည်းအင်းစိန်မြို့နယ်အတွင်းမှာဘုံသုံးလုံးပောက်ကွဲခဲ့ပါသေးတယ်။မနက်၈နာရီခွဲလောက်ကနေ၉နာရီကြာမှာအင်းစိန်မြို့နယ်အတွင်းကကားမတ်တိုင်တွေမှာပောက်ကွဲမှုတွေဖြစ်ပွားခဲ့တာဖြစ်ပြီးတော့ထိခိုက်ဒဏ်ရာရတာမရှိဘူးလို့ပြည်တွင်းသတင်းတွေမှာတော့ဖော်ပြနေပါတယ်။ပြီးခဲ့တဲ့ February 1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆီအာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဇက်တိုက်ဖြစ်ပေါ်လာခဲ့သလိုပောက်ကွဲမှုတွေပြစ်ခတ်တိုက်ခိုက်မှုတွေဟာလည်းနိုင်ငံတော်မှနေ့စဉ်လိုလိုဖြစ်ပေါ်နေပါရခင်ဗျာကျွန်တော်ရန်နိုင်ပါ
ပါစင်စီစဉ်တွင်ကိုတင်ဆက်ပြပါမယ်။ရေစုံတော့မြမရေစနွေကန်းစီစဉ်ဖြစ်ပါတယ်။ဆရာနာသိမ့်မှုကိုစန့်ကျင်နေရတဲ့ထဲကလက်နက်ကင်ပြီးတော့ခုခံတိုက်ခိုက်တဲ့အခါမှာလုံနီးကင်ဒီလွဲပါလို့ရှင်လက်နက်ကင်တိုက်ပွဲကနေပြီးတော့အကြမ်းဖက်လို့ရဖက်ကိုရောက်သွားနိုင်တာမို့လို့သတိပြုထင်းသိမ်းလှုပ်ဆောင်မှုအတွက်ဂျာကာလာမြို့သားညီညီရေးအစိုးရ NUG ရဲ့လူခွင့်ဆိုင်ရာဝန်ကြီးဌာနပြည်သူ့ဝန်ကြီးဦးအောင်မျိုးမင်းကတိုက်တော်မှာလေ။ကုကျော်သိန်းကဦးအောင်မျိုးမင်းကိုဆက်သွယ်ပြီးနားထားဖြစ်ပါတယ်။မြမရေစနွေကန်းအစီအစဉ်မှာနားဆင်ကြည့်ပါခင်ဗျာ။
ကောမျိုးမင်းဒီဝင်နဲ့ဆက်သွယ်မြန်မြန်ဝင်ပြတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာဒီမှာနိုင်ငံမှာတစ်ခါမှမရှိဘူးပြီးတဲ့လူခွင့်ဆိုင်ရာဝန်ကြီးဌာနအေးဝန်ကြီးဌာနကိုတာဝန်ယူလို့ဆောင်နေရတဲ့ပြည်တော်စုဝန်ကြီးမြို့သားဂျာကာလာမြို့သားညီအစိုးရရဲ့ပြည်တော်စုဝန်ကြီးပေါ့လေဆိုတော့ကောမျိုးမင်းတို့ဒီလူခွင့်ဆိုင်ရာဝန်ကြီးဌာနအနေနဲ့လက်ရှိမှာအဓိကဘာကိုဦးစားပေးပြီးတော့လုပ်နေပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဂျာကာလာဝန်ကြီးဌာနဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အနေနဲ့ပထမအဦးဆုံးကတော့အခုဒီစစ်အာဏာရှင်နော်အာဏာသိမ်းပြီးနောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့လူခွင့်ချုပ်ဖောက်မှုမျိုးစုံကိုကျွန်တော်တို့မမေ့မလျော့ဒီကိစ္စကိုမှတ်တမ်းတင်ဖို့ရည်ကြီးပါတယ်။ဘာကြောင့်လဲဆိုတော့ဒီကိစ္စတွေကနိုင်ငံနဲ့တကွမ်းမှာဖြစ်နေတယ်။ရိုးရိုးတာမှန်လူခွင့်ချုပ်ဖောက်မှုတော့ပြောလို့မရဘူး။စနစ်တကျအမိန်ပေးပြီးတော့အမိန်စစ်စစ်မှုတစုံတရာနဲ့အရက်သားပြည်သူတွေကိုခိကိုက်နစ်နာအောင်ယူရတာဖြစ်တဲ့အတွက်အ ਨੇ ဆုံးကတော့ကျွန်တော် crime against humanity လို့ခေါ်တဲ့လူသားမျိုးနွယ်တစ်ခုလုံးကိုကျူးလွန်နေကျင့်မှုဖြစ်သွားပါတယ်။အဲ့တော့ဒီအချက်တွေကိုကျွန်တော်တို့ဒီဝန်ကြီးဌာနကိုတိုက်ရိုက်ပေးနိုင်မှုအတွက်လမ်းကြောင်းကိုကျွန်တော်တို့ပေါ်ဆောင်နေရတယ်။ဒီလိုမျိုးကျွန်တော်ရရှိနေတဲ့အချက်တွေကိုအချိန်ချင်းကြလို့ရှိရင်နည်းလမ်းတစ်ခုရအောင်ကျွန်တော်ပေါ်ဆောင်မှုအတွက်လှုပ်ဆောင်ပါမယ်။နောက်တစ်ခုကတော့ဒီလိုမျိုးကျွန်တော်တို့ဖြစ်နေတဲ့အခြေရှိသူကနေတာဟိုအဖြစ်ပေးခံနေလွတ်မြောက်နေတဲ့ culture of impunity ကိုလုံးဝရပ်တန့်မှုအတွက်ကျူးလွန်နေတဲ့သူတွေကိုကျူးလွန်မှုအစ်အတိုင်းပြောဆိုရရင်ပဲဘုတ်အတွက်နောက်ကနိုင်ငံတကာမှာတရားဥပဒေပေါ်ဆောင်သွားဖို့ဖြစ်ပါတယ်။ဒါက20မှာနောက်ကတစ်ခုကတော့ကျွန်တော်တို့အစိုးရတာဝန်ဖြစ်တဲ့လူခွင့်ကိုလေးစားခြင်းလူခွင့်ကိုကာကွယ်ပေးခြင်းနဲ့ပြည်သူပြည်သားတွေအားလုံးလူခွင့်ကိုရရှိဖို့အတွက်ဖြည့်ဆည်းပေးခြင်းဆိုတဲ့တာဝန်၃ရပ်ကိုကျွန်တော်လွတ်ဆောင်ဖို့လိုအပ်ပါတယ်။အကြောင်းဝန်ကြီးဌာနအနေနဲ့ဒီတာဝန်တွေထမ်းဆောင်ရင်တစ်ချိန်တည်းမှာ NUG ကချက်မှတ်တဲ့ policy တခြားဝန်ကြီးဌာနတွေကချက်မှတ်မယ်လုံငန်းစီဒီမှာလူခွင့်ရေးကိုအခြေခံပြီးတော့နိုင်ငံသားစံချိန်စံညွှန်းနဲ့အညီလုံဆောင်နိုင်ဖို့အတွက်ဒါတွေကျွန်တော်တို့တခြားဝန်ကြီးဌာနအားလုံးနဲ့ချိတ်ဆက်ပြီးဥပဒေဆောင်ရွက်သွားဖို့အတွက်အဓိကလမ်းကြောင်း၃ခုကျွန်တော်တို့ပြင်ဆင်ထားပါဗျာ
။နှစ်ပေါင်းများစွာကြည့်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမှတ်တမ်းတင်မယ်ဒါတွေအတွက်အချိန်မှတာဝန်ယူမှုတာဝန်ခံမှုရှိအောင်ဒါလုပ်မယ်အပြစ်ပေးခံရတာကနေပြီးတော့လွတ်နေတဲ့အပြစ်ပေးမခံရတဲ့အခြေအနေကိုပျောက်သွားအောင်လုပ်မယ်ပေါ့ဆိုအဲ့လိုလုပ်တဲ့နေရာမှာဘုရားမျိုးတို့အဓိကဘလို့ခက်ခဲတွေကြုံရတာရှိလဲ
ဒီလိုမျိုးအချက်လက်စုဆောင်တဲ့ခါမှာကျွန်တော်တို့ဟို online social media ကအချက်တွေကိုကျွန်တော်တို့ရရှိပါတယ်ဒါကတော့အဲ့လိုမျိုးအချက်တွေအများကြီးကျွန်တော်ရရှိတယ်ဒါပေမဲ့အခုနောက်ပိုင်းမှာမတရားရရဆက်ဆက်နဲ့ကျွန်တော်တို့ဟိုဖိနှိပ်မှုတွေဖြစ်လာတယ်တယ်လီဖုန်းတွေအားစစ်ဆေးပြီးတော့ဖမ်းဆီးမှုဖြစ်လာတယ်မှာလူတွေမှာကိုယ့်ဖုန်းရဲ့ data တွေတော့မှာကိုလမ်းသွားပြီးယူရတဲ့ကိစ္စမျိုးဖြစ်လာ တတိနေကိုအကြောက်တရားနဲ့မကြီးဝါလို့ရုံမကောက်ဘူးတတိနေကိုစူးစောင်းထားတဲ့သူတွေကိုနောက်ထပ်အကြောက်တရားနဲ့ဖမ်းဆီးမှုတွေတယ်လီဖုန်းတွေစစ်ဆေးတာတွေအချက်လက်တွေစူးစောင်းတာတွေဓာတ်ပုံတစ်ပုံတွေ့တာတော့မှအရေးယူမှုဖြစ်လာတဲ့အတွက်ဒီလိုမျိုးအချက်လက်တွေကိုကျွန်တော်တို့လုံခြုံစိတ်ချသွားနဲ့ကျွန်တော်တို့ပေးဖို့ဖို့အတွက်ခက်ခဲတော့အများကြီးရှိပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီလိုမျိုးလောက်ဆောင်တဲ့ခြေကအရန်ကိုများပါတယ်အခုကျွန်တော်တို့ဒီမှာဆိုလို့ရှိရင်ဒါနဲ့ပတ်သက်တဲ့လာပြီးတင်ပြမှုတွေအားလုံးတော့ကျွန်တော်3000ကျော်ရှိတယ်ဒါတွေကကျွန်တော်တို့ကအချက်လက်တွေတော့စုထားတယ်။ဒါပေမဲ့အချက်လက်စုရလည်းမရသေးဘူး။တကယ်လို့ကျွန်တော်တို့ကတရားဥပဒေမျှတအောင်လုပ်ဆောင်မယ်ဆိုရင်ပုံပုံပြီးတော့ခိုင်လုံတဲ့တက်တေထောက်တာ။ဒါတွေကကျွန်တော်တို့ deep fake လို့ခေါ်တဲ့အတုလုပ်ထားတာမဟုတ်ဘူး။တကယ်ဖြစ်ပျက်တယ်ဆိုတဲ့အချက်တွေကိုပြန်လည်စုံစမ်းမှုအတွက်အဲ့ဒီနေရာမှာတော့ခက်ခဲအများကြီးရှိနေတော့မှာ။ဒါကြောင့်လဲဆိုတော့လူတိုင်းကတင်ပြနေတယ်၊လူတိုင်းကလာတယ်။အဲ့ဒါတွေကကျွန်တော်တို့ကမှန်ကန်တဲ့သတင်းတွေဖြစ်ဖို့တတိထောက်တာခိုင်လုံမှုအတွက်လုတ်ဆောင်တဲ့မှာအရင်လိုပြည်ရင်းမှာကျွန်တော်တို့ကလှည့်လေသွားလာနေတဲ့နေထိုင်မှုမဟုတ်တဲ့အတွက်အချက်လက်ကိုစုဆောင်တဲ့အခါမှာအများကြီးကျွန်တော်တို့စိန်ခေါ်မှုတော့ရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုပိုင်းမှာပေါ့နော်။ဒါကတော့ဘာလဲဆိုလို့ကျွန်တော်တို့ဟိုအရင်တော့ဆိုရင်တော့တရားဝင်ဆက်သွယ်တဲ့လမ်းကြောင်းတွေရှိရဲ့။အခုကြတော့ကျွန်တော်တို့အနေနဲ့ဆက်သွယ်တဲ့အခါမှာဟိုကိုယ့်ရဲ့ဝန်ကြီးဒီကျွန်တော်တို့ပုံစံကိုယ်တိုင်ကဟိုကြည့်ပြီးတော့ဟိုဈာကလာလုတ်ဆောင်နေတဲ့အတွက်အရင်လိုမျိုးကျွန်တော်တို့ရုံးတိတ်တိတ်ကြမဆိုင်နိုင်တဲ့ကိစ္စတခုကလည်းနောက်ထပ်ကြုံတွေ့ရတဲ့အခက်အခဲတခုပါဘူး
။ဟုတ်ကဲ့။ဆိုတော့ဒီအရာလေးစုဆောင်ထားတယ်ဟလားတဲ့။ဟိုအချက်လက်တွေရပြီ။ဒီအချက်လက်တွေကနေတစ်ဆင့်ဒါတွေကိုတကယ်တမ်းဟလား action ပေါ့လေ။တကယ်တမ်းအရေးယူလုံဆောင်နိုင်တဲ့အဆင့်ကိုဘယ်တော့လောက်ရောက်နိုင်မလဲဟောမြင်မြင်လက်ရှိကလည်းပဲပြောရရင်ဒီဂျာကာလာပြောတဲ့ညွေအစိုးရဆိုတာကဟိုကျွန်တော်နားလေတလောက်ပေါ့နော်။ဝင်ကြီးဌာနတွေတာဝန်ရှိတဲ့လူတွေကတိကျတိကျစီရမှာနေရာတိကျတဲ့လူချားနေကြတဲ့အခါကြတဲ့အခါကျခုနပြောသလိုရုံးပါညာလည်းပဲခိုင်မာမာမရှိတဲ့အခါကျတော့တကယ်တမ်းဟလာရေးယူလို့ဆောင်နိုင်ဖို့တဲ့ခွင့်ရရှိပါဦးမလားခင်ဗျာ
ရှိပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့တွေကဒီလိုမျိုးအမှန်တရားကိုပေါ်ဆောင်မယ်ဆိုလို့ရှိရင်ဒီအများဆုံးမြင်ရတာပေါ့နော်တရားရုံးကိုတင်မယ်ကြည့်တယ်နေချမှတ်မယ်ဆိုတဲ့အပိုင်းမှာဒါကရေရှည်သွားမှာကာလလည်းအများကြီးကြာတယ်ဒါပေမဲ့ကျွန်တော်တို့စလုပ်နိုင်တဲ့ကိစ္စတခုကဒီဒီစစ်အစိုးရနဲ့ပတ်သက်နေတဲ့စီအုပ်စုနဲ့ပတ်သက်နေတဲ့ကျွန်တော်တို့ဒီစီးပွားရေးတွေသူတို့လက်နက်နဲ့ပတ်သက်ပြီးတော့လုဆောင်နေတဲ့အချက်တွေကိုနိုင်ငံလိုက်ကျွန်တော်တို့ပထမဆုံးရက်တအောင်ကျွန်တော်တို့လုဆောင်နိုင်ပါမယ်ဟိုကုလသမဂ္ဂတခုလုံးမှာလည်းဒါတော်တော်ကြီးကိုနေရာတိုင်းမိပါမြန်မာနိုင်ငံရေးကိုဆွေးနွေးလာကြပြီနောက်တစ်ခါဒီတဲ့ပုံမှန်ပြီးတော့ပြင်ထန်တဲ့အရေးယူမှုတွေဖြစ်လာဒါကလည်းကျွန်တော်အမှန်တရားကိုသွားဖို့အတွက်လမ်းကြောင်းဖြစ်ပါတယ်ပထမအဦးဆုံးဒီစီအုပ်စုအနေနဲ့ဘလို့မှဆက်ပြီးတော့အာဏာကိုထိမ်းမထားနိုင်ဖို့အတွက်ဒီရင်းကအင်အားတွေလည်းယူရတယ်လို့ပြပရဲ့ဖိအားတွေကျွန်တော်တို့လိုအပ်ပါတယ်အဲ့လိုမျိုးနေရာမျိုးဖြစ်အောင်လွတ်ဆောင်နေတာမှာတော့အခုကအတိုင်းအတာတစ်ခုရတော့ကျွန်တော်တို့အောင်မြင်ပြီလို့ပြောလို့ရတယ်ဒါကတော့လက်ရှိချိန်ဒီပါနောက်ပိုင်းမှာကျွန်တော်တို့ဒီတရားဥပဒေကအရေးယူနိုင်တဲ့ကိစ္စမျိုးခုံရုံးတင်ပြီးတော့ပြစ်ပေးရေးယူနိုင်တဲ့ကိစ္စမျိုးကဒီပုံမှန်အခြေခံပြီးတော့နောက်ထပ်ရေရှည်သွားမယ့်ကိစ္စမျိုးဖြစ်ပါတယ်ရေရှည်မှသွားမယ့်ကိစ္စတစ်ခုကိုပွားဖို့အတွက်အားမလို့အားမြတာဖြစ်ပြီးတော့နေမဲ့စားဒီလိုမျိုးလမ်းကြောင်းကိုသွားနေတဲ့အခါမှာတစင်ပြီးတစင်တိုးတက်လာတဲ့ဟာကိုအားယူပြီးတော့ပြောမယ်ဆိုတော့အောင်မြင်တဲ့ကျွန်တော်တို့တော်တော်ကြီးကိုအဆင်ပြေလို့ပြောလို့ရပါတယ်ဗ
ျဟုတ်ကဲ့ဆိုတော့ဂျာကာလာပြည်သူ့ညွေအစိုးရရဲ့မူဝါဒတွေရည်တည်ချက်တွေနဲ့ပတ်သက်ရင်ဟလာယူရင်းရောပြပါရောပေါ့လေသူပြည်တော်နိုင်ငံတကာကအဓိကစိတ်ဝင်စားနေတာကဘာလဲဆိုတော့ဒီရခိုင်ပြည်နယ်ကနေထွက်ပြေးသွားကြတဲ့ရင်းကလူနည်းစုတွေနဲ့ပတ်သက်တဲ့ရည်တည်ချက်သဘောထားနော်ပြည်ထဲမှာရှိနေတဲ့ရင်းကလူနည်းစုတွေကိုတင်္ဂလာဒီစကိုထွက်ပြေးသွားကြတဲ့ရင်းကလူနည်းစုတွေကိုတို့တွေဒီလူခွင့်ရချူပေါ်မှုကိုအကြီးအကျယ်ခန်းစားခဲ့ကြရတဲ့ပြည်ဖြစ်တယ်။ဆိုတော့ဒီရင်းညာလူနည်းစုနဲ့ပတ်သက်ပြီးတော့ NUG မှာ NUGC ကနေပြီးတော့တိကျပြတ်သားတဲ့မူဝါဒသဘောထားမျိုးမကြားသေးဘူးလို့အလိုပြောကြတာရှိတယ်။ကျွန်တော်လည်းအလိုမတွေ့မိသေးဘူးနော်။ဆိုတော့ရင်းညာရေးနဲ့ပတ်သက်ပြီးတော့ NUG ရဲ့မူဝါဒရည်တည်ချက်သဘောထားကဘာများပါလဲပေါ့န
ော်။ NUG ရဲ့ရည်တည်ချက်မပြောခင်မှာလူခွင့်ရကိုလွတ်ဆောင်တယ်ကျွန်တော်ရည်တည်ချက်ကတော့လူခွင့်ရဆိုတာလူသားအလုံးနဲ့သက်ဆိုင်ပါလေ။ဘသူကပဲဖြစ်ဖြစ်တခြားလူသားတယောက်ပေါ်မှာမတရားလုပ်ဆောင်ခြင်းကလူခွေချိုးဖောက်မှုဖြစ်တယ်။အဲ့တော့လူခွေချိုးဖောက်မှုမှာဘသူကဘသူလုပ်လို့ဆိုတဲ့အရာမျိုးကျွန်တော်မရှိဘူး။ဘသူကပဲဘသူကိုလုပ်လို့လူခွေချိုးဖောက်မှုကိုလူခွေချိုးဖောက်မှုရှိနေပါလား။အဲကြောင့်မလို့ကျွန်တော်ဒီလူမျိုးဒီအစိုးရမှာတာဝန်ယူတဲ့အပိုင်းမှာကျွန်တော်အနေနဲ့လူခွေချိုးဖောက်မှုကိုကျွန်တော်တို့ကင်တွေဖို့လုပ်တယ်။လူပိနေပတ်သက်ပြီးရက်တည်မှုတွေလုံဆောင်မှုလိုအပ်တယ်ဆိုပြီးတော့ကျွန်တော်စတင်ပြီးတော့ပြောပါတယ်ပြောတဲ့အခါမှာပထမဆုံးကျွန်တော်ကြုံတွေ့ရတဲ့အကြောင်းအရာကတော့ Ranger issue ပါ Ranger တွေပေါ်မှာအရင်ဆုံးကဖိနှိပ်မှုတွေကျွန်တော်တို့ရှိခဲ့တယ်ဒါနဲ့ပတ်သက်ပြီးတော့က general Nangale, Ayo Sine, Tajamulu, M. Eugene, Nene, Ruinana Patate, O Muara Ku, Petit Ku, Chama people, to know why won't be a champion. Hello, Tanomina Dora, Necessiva. Okay, Luke, you cheat a wooden you a day. That be met Nangana Pio wood, Sepu, my tie, polis, you know, Luchin. Amanda Gay. လူသားရဲ့ရှုထောင့်ရလူခွေကိုခြေခံတဲ့ရည်တည်ချက်ဖြစ်ဖို့အတွက်ကျွန်တော်လှုပ်ဆောင်ခွင့်ပေးပါနောက်တစ်ခုကတာမျိုးရေးမယ်ဆိုလို့ရှင်တော့ပါဝင်ပတ်သက်သောသူများနဲ့တွေ့ဆုံပြီးတော့သူတို့ရဲ့အတန်းသူတို့ရဲ့ခံစားချက်သူတို့ရဲ့ယူဆရတာထည့်သွင်းမှုလိုအပ်တယ်ဆိုရဲ့အရာကိုတောင်းနေခါမှာသူတို့ဒီအစိုးရအနေနဲ့တာဝန်ပေးရတဲ့ကျွန်တော်ဒါမျိုးတွေ့နေရပါတယ်အဲ့တော့ကျွန်တော်တို့တွေ့ NUG ကနေတက်တည်တဲ့လူညာညာပေါ်မှာတက်တည်ချက် position paper ခြေပတ်ခဲ့မှာကျွန်တော်ထွက်ပါအဲ့ဒီမှာတော့ကျွန်တော်တို့အကြမ်းအဖြစ်ပြောချင်တဲ့ကိစ္စတစ်ခုကတော့လူညာတွေကိုလူညာဖြစ်ခေါ်တဲ့ချက်ကျွန်တော်တို့ဒါကိုလက်ခံပါဘာကြောင့်လဲဆိုတော့သူ့ရဲ့တက်တည်ချက်ဖြစ်တယ်နောက်တစ်ခါလူညာတွေမြန်မာနိုင်ငံအတွင်းမှာတခြားနိုင်ငံသားနဲ့ဂန်တူเนาะသူတို့ပေါ်မှာလူတွေချုပ်ပေါက်တာဘလို့မှကျွန်တော်တို့လက်မခံဘူးဘတုပေါ်မှာခွဲခြားခြင်းမရှိเสียလူတူတူတယောက်ရဲ့တူချင်းခွေကြီးကိုကျွန်တော်တို့လက်ခံနေအသိမှတ်ပြုလက်ကာကွယ်ပေးမယ်နောက်တစ်ခါကျွန်တော်တို့ဒီကျွန်တော်တို့82ဥပဒေပေါ့နော်နိုင်ငံသားဥပဒေမှာအနှစ်ချိန်အများကြီးရှိတယ်135ဆိုရယ်နံပါတ်ကိုခြေခံပြီးတော့နိုင်ငံသားတတ်မှတ်တဲ့ဟာပါဂရိုင်းကြရမကဘူးတခြားလူမျိုးတွေပါအများကြီးကျွန်တော်ထိခိုက်တဲ့ဟာမျိုးဖြစ်တယ်ဒါကြောင့်မလို့82ဥပဒေကိုကျွန်တော်တို့ဖိနှိပ်တဲ့ဥပဒေဖြစ်ကျွန်တော်တတ်မှတ်တယ်ဒီဥပဒေကိုကျွန်တော်ပယ်ဖြတ်ပြီးတော့တကယ်နိုင်ငံသားအဖြစ်ကိုကျွန်တော်တို့ရရှိရတိုက်တော်သူများအားလုံးဝေးပွားမှုမှာခြေခံပြီးတော့လက်ခံတဲ့နိုင်ငံသားဥပဒေကိုရှေ့ဆက်လက်တွဲလှုပ်ဆောင်ပွားဖို့အတွက်ဒီစည်းဆွေးတော်ဖို့အတွက်ရှေ့လုံနိုင်စေမှာကျွန်တော်ချမှတ်ထားတာဒါလေးကတော့ပါတဲ့ချက်တွေတချို့ချက်ကိုကောက်တုတ်ကိုပေါ်ပြတ
ာသိမကြခင်ချက်ပိုင်းတွင်းမှာပဲပြည်စုံထွက်လာမှာပေါ့နော်ဒါ
ဒီပါခင်ဗျာကျွန်တော်တို့အခုတော့နောက်ဆုံးစစ်တီရောက်နေပါပြီခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့စောင့်မျှော်နေပါမယ်တွေ့ရဘူးဆိုတော့ဒီမေကုန်းကတော့လူခွင့်ရင်းတိုင်းတော့မသက်ဆိုင်ပါဘူးဒါပေမဲ့ကော်မျိုးမင်းကိုတိုင်ကဟာလာဒီဆီယနာသိန်းပတိုင်ငယ်ကလည်းပဲဒါလူခွင့်နဲ့ပတ်သက်တော့ဆောက်လုပ်လာတယ်ဆီယနာသိန်းနဲ့ကာလာနောက်ပိုင်းမှာလည်းပဲဆီယနာသိန်းတောင်ကိုင်မှာဆန့်ကျင်ပြီးတော့အခုဆိုရင်အစိုးရအဖွဲ့တွေမှာတော့တာဝန်ယူပြီးတော့ဝင်လုပ်တဲ့အဆင့်ကိုရှိလာပြီပေါ့နော်ကျွန်တော်ကော်မျိုးမင်းရဲ့အမြင်သဘောထားကိုသိချင်တာပါဒီအကြမ်းမဖက်စီရီယမ်လှုပ်ရှားမှုနောက်တစ်ခါဟာလာຫນွေဦးဒေါ်လန်ကြီးနောက်တစ်ခါဒီ generation z ပေါ့နော် generation z မျိုးဆက်တဲ့လူငယ်တွေသူတို့လှုပ်ဆောင်နေတာသူတို့ရဲ့ရည်ရည်ချက်တွေစသဖြင့်ဒါတွေကိုအခိုင်အမာထောက်ခံနေကြတဲ့လူတွေရှိတယ်ဆိုတာလည်းကျွန်တော်တို့အားလုံးသိပါတယ်တစ်ဖက်မှာလည်းပဲဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်အခေါ်ကျွန်တော်သုံးညနေဟောတာကတော့ non believer ပေါ့နော်ဒါတွေအောင်မြင်ဖို့မလွယ်ဘူးအောင်မြင်မှုရဖို့ဖက်တယ်ဒီလိုရက်တွေကတော့တိတ်တော့မဟုတ်လာဘူးစသဖြင့် CDM ကိုလည်းမယုံကြည်ဘူးຫນွေဦးဒေါ်လာရေးကိုလည်းမထောက်ခံဘူး generation C ကလုပ်နေတာကိုလည်းပဲအန်ဆိုတော့လူမျိုးတွေရှိပါတယ်ဒါအခိုင်အမာကိုရှိတယ်အဲ့ဒီလူမျိုး non believer တွေနဲ့ပတ်သက်ပြီးတော့ကောင်းမင်းဘာမှပြောချင်လဲ
။ယုံကြည်ခွင့်မတူပဲပြခွင့်ရလူသားရဲ့ခွင့်ရေ။ဒါပေမဲ့မယုံကြည်တာကြောင့်မို့လို့ကျွန်တော်တို့အနှောက်ယှက်ပေးတာ။နောက်တစ်ခါမဟုတ်မှန်တဲ့တင်းအနေနဲ့ပြောကြတာ။နောက်တစ်ခါဒါနဲ့ပတ်သက်ပြီးတော့เนาะကျွန်တော်တို့မှားယူတဲ့တင်းတွေဖြတ်တာတကူကဒါတော့မဖြစ်တဲ့အကြောင်းလားဖြစ်တယ်လို့ပဲပြောချင်ပါတယ်။အဲ့ဒီတော့မျိုးဆက်သစ်တွေပါဝင်နေတဲ့ဒီတိုက်ပွဲမှာကျွန်တော်တို့ဖြီးတွင်းရဲ့အင်အားတွေမလျော့ဘူးလေလိုအပ်တယ်။တစ်ချိန်တည်းမှာရင်ကီပါရဲ့စာနာနားလည်မှုနဲ့ပူးပေါင်းပါဖို့လိုအပ်ပါအဲ့တော့တခါတလေကျွန်တော်တို့တိုက်ပွဲကြလာလေလေဟိုအားမလို့အားများဖြစ်တာရှိပါလေဒါပေမဲ့ကျွန်တော်တို့ကခစ်ပေါင်းစနစ်ပေါင်းများစွာတည်ရှိနေတဲ့အရာကိုထူထောင်နေရတာဖြစ်တယ်အခက်အခဲအများကြီးဖြစ်နေတာဖြစ်တဲ့အတွက်စိတ်ဓာတ်ရော့မယ်လို့ခံစားတိုင်းခံစားတိုင်းအောင်းကိုအောင်းမြင်ရမယ်ဆိုတဲ့စိတ်ဓာတ်မျိုးလက်ရှိလှုပ်ဆောင်နေတဲ့လုပ်ငန်းတွေမှာအောင်းမြင်မှုတွေကိုဆက်လက်ပြီးတော့အားညီပြီးတော့ရှေ့ကိုဆက်လက်တိုးကြပါလို့တိုက်တွန်းလိုပါတယ်အားလုံးနဲ့လေးစားပါ
โอเคပါမားလက်တဲ့ဂျာကအချိန်ပေးပြီးတော့ကျေးဇူးပေးတဲ့အတွက်ဂျူပဲကျေးဇူးတင်ပါတယ်ဗောမျိုးမင
်းโอเคကျေးဇူးတ
င်ပါတယ်ဂျမ်းမာစွာနဲ့ဘေးရန်ကင်းစွာနဲ့သွားခြင်းနဲ့ပန်းနိုင်ကိုရောက်နိုင်ပါစီလို့ဆုတောင်းပေးပါတယ်ခင်ဗျာ
ယုံကြည်စွာနဲ့ဆက်လက်လျှောက်လှမ်းနေပါခင်ဗျာကျေးဇူးတင်ပါတယ်
ပါရှင်ဦးစီးသူအောင်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ
ဗဟိုဘဏ်ရဲ့ကင်တွယ်မှုတိုင်းပြည်စီးပွားရေးကြာဆင်းစေသလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်။
ကျော်လာ16ရက်နေ့စွဲနဲ့ထုတ်ပြန်တဲ့စစ်ကောင်စီလက်အောက်မြန်မာနိုင်ငံတော်ဗိုလ်ဘဏ်ရဲ့ဘဏ်အသီးသီးအတွက်ညွှန်ကြားလွှာကြောင်းဘဏ်တွေစီးပွားရေးလုပ်ငန်းတွေတင်မကဘဏ်စင်းရှိတဲ့သာမန်ပြည်သူတွေကြားမှာပါအတော်လေးလှုပ်လှုပ်ခတ်ခတ်ဖြစ်သွားစေခဲ့ပါတယ်။ငွေသားစီမံခန့်ခွဲမှုကောင်းမွန်စေရန်နှင့် Digital Payment များဖြင့်ဆောင်ရွက်ရန်ကိစ္စလိုခေါင်းစဉ်တတ်ထားတဲ့အဲ့ဒီညွှန်ကြားလွှာကြောင်းဘဏ်တွေကနေငွေသားထုတ်ယူမှုပိုပြီးခက်ခဲစေမှာဖြစ်လို့စီးပွားရေးသမားတွေရောပြည်သူတွေပါအတော်လေးစိတ်အနှောက်အယှက်ဖြစ်သွားကြတာပါဘူဘန်ရဲ့ညွှန်ကြားချက်မှာဘာတွေဖော်ပြထားသလဲအဲ့ဒီညွှန်ကြားချက်တွေဟာဘန်တွေနဲ့ငွေကြေးအနှံသူတွေကြားသဘောတူညီထားကြတဲ့ပဒိညင်တွေနဲ့ရောကိုက်ညီမှုရှိပါရဲ့လားဘူဘန်ရဲ့အဲ့ဒီညွှန်ကြားချက်ကြောင့်လက်တွေ့ငွေကြေးကဏ္ဍနဲ့စီးပွားရေးကဏ္ဍမှာဘလို့သက်ရောက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်
ဘဟုဘယညွှန်ကြားချက်ထဲမှာဘန်နဲ့ငွေကြေးအနှံထားတဲ့ပြည်သူတွေကိစ္စအဓိကပါဝင်ပါတယ်ညွှန်ကြားချက်ဤတန်းမှာဘန်တွေအနေနဲ့ငွေစုပန်အငွေတွေအချိန်ပိုင်းအငွေတွေနဲ့ပတ်သက်ပြီးမိမိတို့ရဲ့ customers တွေကိုဝန်ဆောင်မှုပေးရမှာအဲ့ဒီအငွေတွေဟာချက်ချင်းပေးရမယ်စည်ရင်းရှင်အငွေသဘောမျိုးဖြစ်နေတာကြောင့်ငွေစုပန်နဲ့အချိန်ပိုင်းအငွေတွေရဲ့ရည်ရွယ်ချက်ကိုအကောင့်ထဲမဖော်နိုင်တဲ့အပြင်မိမိတို့ဘန်ရဲ့ငွေကြေးလွယ်ကူမှုနဲ့SS and liabilities management ထိန်းချုပ်မှုအားနည်းတာကိုတွေ့ရတယ်လို့ဆိုပါတယ်။ဒါကြောင့်အဲ့ဒီငွေစုပန်စီရင် saving account ကနေငွေလာထုတ်ရင်စည်ရင်းရှင်အငွေ current account တွေလို့ချက်ချင်းထုတ်ပေးခြင်းမပြုဘို့အဲ့ဒီငွေစုပန်စီရင်တဲ့ကငွေတွေကိုအတိုင်းအတာပမာဏတစ်ခုသတ်မှတ်ပြီး current account ထဲကိုပြောင်းထည့်အဲ့ဒီ current account ထဲကမှတစ်ပတ်ကိုတစ်ချိန်ATM ကနေဖြစ်စီအခြားပေးတွေ wallet တွေနဲ့ချိတ်ဆက်ဆောင်ရွက်ပေးဖို့အချိန်ပိုင်းအငွေတွေနဲ့ပတ်သက်လို့ကတော့သူ့တက်တန်းစီရောက်မှသာငွေထုတ်ပေးဖို့ဆိုပြီးဖော်ပြထားပါတယ်။လိုရင်းအတိတ်ပဲကတော့ saving account နဲ့ time deposit တွေကို ATM ကနေဖြစ်စီဘဏ်စာအုပ်နဲ့ဖြစ်စီငွေဆက်ကူထုတ်မပေးဖို့ညွှန်ကြားလိုက်တာပါပဲ။လက်ရှိဘဏ်တွေမှာငွေကြေးအနှံထားတဲ့တန်းနဲ့ချီတဲ့ပြည်သူအများစုကြီးဟာငွေစုပန်စာအုပ်လို့ခေါ်တဲ့ saving account တွေဖွင့်လှစ်ထားတာမို့ဗဟိုဘဏ်ရဲ့အဲ့ဒီညွှန်ကြားချက်ရိုက်ခတ်မှုကြီးမားကျယ်ပြန့်တာဖြစ်ပါတယ်။ဒီနေရာမှာဗဟိုဘဏ်ရဲ့ညွှန်ကြားချက်ဟာပြည်သူတွေကဘဏ်တွေမှာငွေကြေးအနှံပြီးဖွင့်လှစ်ထားတဲ့ account တွေရဲ့ customer နဲ့ဘဏ်သဘောတူညီချက်ပဒိညင်တနည်းအားဖြင့်စည်ငင်းစည်းကမ်းနဲ့ကိုင်းညီပါရဲ့လားဆိုတာအရင်ကြည့်ဖို့လိုပါတယ
်ပြည်သူတွေဟာဘဏ်တွေမှာငွေကြေးအနှံပြီးအကောင့်ဖွင့်တဲ့အခါဘယ်လိုအကောင့်အမျိုးအစားကိုဖွင့်မလဲအဲ့ဒီအကောင့်အမျိုးအစားမှာဘယ်လိုစည်းကမ်းချက်တွေပါပြီးကိုကဘာတွေအကျိုးခံစားခွင့်ရှိမလဲဆိုတာလက်ကမ်းစာဆောင်လေးတွေနဲ့အသိပေးလေးရှိပါတယ်ဒါတွေမကဘဏ်တွေရဲ့ website တွေမှာဝင်ကြည့်လို့လည်းရပါတယ်နမူနာအဖြစ်ကမ္ဘောဇဘဏ်ရဲ့ website ဖော်ပြချက်အရငွေစုပန်စာအုပ် saving account ဖွင့်တဲ့သူတွေအနေနဲ့ကနဦးအငွေအနည်းဆုံးကျပ်1800မှာဖြစ်ပြီးဗန်စာအုပ်ထဲမှာလက်ကျပ်အနည်းဆုံးကျပ်1000ကျန်ရမယ်လို့ဖော်ပြထားပါတယ်။အတုံးလုံးတစ်နှစ်900ကျပ်လုံးရမှာဖြစ်ပြီးငွေသွင်းတာကိုကန့်သတ်ချက်မရှိအချိန်ချင်းသွင်းနိုင်ပေမဲ့ငွေထုတ်ယူတာကိုတော့တပတ်ကိုတစ်ချိန်ငွေပမာဏကန့်သတ်ချက်မရှိထုတ်ယူနိုင်တယ်လို့ဆိုထားပါတယ်။ဒါရင်မကအရင်ပုံမှန်အခြေအနေတွေတုန်းကအဲ့ဒီငွေစင်းကိုဗန်ကနဲ့ချိတ်ဆက်ပြီး ADN set တွေမှာတစ်နှစ်ကိုအများဆုံးကျပ်10သိန်းအထိရဲ့အကန့်အသတ်မရှိထုတ်ယူနိုင်ခဲ့တာပ
ါ Time deposit စည်ရင်းသေးအငွေကတော့ကိုက6လတစ်နှစ်အပ်ထားရင်အဲ့ဒီအချိန်ရောက်ရင်အငွေရောအတိုးကိုပါထုတ်ယူနိုင်တယ်လို့အဲ့ဒီအချိန်မစေပဲဘယ်အချိန်မှမဆိုအချိန်မရွေးငွေတွေပြန်ထုတ်ယူနိုင်တယ်ဒါပေမဲ့သတ်မှတ်ကာလမပြည့်ရင်အတိုးတော့မရဘူးလို့ဆိုထားပါတယ်တကယ်တော့ဘဏ်တွေမှာငွေကြေးအနှံထားတဲ့အကောင့်အမျိုးအစားအားလုံးဟာရနိုင်တဲ့အတိုးနှုန်း၊ရာခိုင်နှုန်း၊အတိုးပေးတဲ့ပုံစံကွဲပြားတာကလွဲပြီးကိုယ်ငွေကိုပြန်ထုတ်တာကိုတော့ပမာဏအကန့်အသတ်မရှိအချိန်မရွေးထုတ်ယူလို့ရနိုင်တာကြီးပါ။ဒါဒီမကကိုယ့်အကောင့်ကိုကိုယ်ပြန်ပိတ်သိမ်းနေဆိုရင်လေသွင်းထားသမျှအားလုံးတစ်ချိန်နဲ့ပြန်ထုတ်လို့ရပါတယ်။ ဒါဟာ customer တွေနဲ့ brand တွေကြားသဘောတူညီပြီးအတိအလင်းထုတ်ပြန်ထားတဲ့ဗရင်းငင်စီကံဖြစ်တယ်လို့အဲ့ဒီဗရင်းငင်ကြောင့်ပဲပြည်သူတွေဟာ brand တွေမှာငွေကြေးအနှံကြတာဖြစ်ပါတယ်။နှစ်ဦးသဘောတူစီမင်းစီကံတွေဖြစ်တာကြောင့် customer တွေဘက်ကရောဘန်တွေဘက်ကပါအဲ့ဒီစီမင်းစီကံတွေလိုက်နာဖို့လိုပါတယ်။အခုတော့ဗဟိုဘန်ဟာ customer ပြည်သူတွေနဲ့ဘန်တွေကြားထားရှိတဲ့ဗရင်းငင်တွေချိုးဖောက်ဖို့အထားရငွေတွေပြန်ထုတ်မပေးဖို့ဘန်တွေကိုပြောင်ပြောင်တင်းတင်းညွန်ကြားလိုက်တဲ့သဘောတက်ရောက်နေတာတွေ့ရပါတယ်။ဒါဟာဒီမိုကရေစီနဲ့ဈေးကွက်စီးပွားရေးစနစ်ရှိတဲ့နိုင်ငံတွေမှာဆိုတန်းနဲ့ချီတဲ့ customer တွေဟာဘန်တွေကိုတရားစွဲကိုငွေကိုပြန်ရဖို့တွေမကရော်ကြေးတွေပါပေးဖို့တောင်းဆိုနိုင်တဲ့အနေအထားမျိုးပါ။ဘဟုဘယ်ရဲ့ညွန်ကြားချက်ဟာအဲ့လောက်မကသေးပါဘူး။ညွန်ကြားချက်နံပါတ်1အပိုက်ကငယ်မှာအစိုးရတင်တာအောင်သူတွေအတွက်ဘန်တွေကနေငွေသားထုတ်မပေးပဲဘန်အကောင့်တွေကိုစည်ရင်းလွှဲပြောင်းပေးတာချက်လက်မှတ်နဲ့ပဲထုတ်ပေးပါလို့ဆိုထားပါတယ်။ဒီအခြေအနေကြောင့်လက်ရှိအစိုးရတင်တာအောင်ပြီးလန်ဒရာဆေးရုံကျောင်းအပောင်ဝင်တိဆောက်ရေးလုပ်တဲ့သူတွေဟာကုန်ကျန်းနဲ့လုံအားကတွေပေးချေဖို့ဘန်တွေကနေငွေသားထုတ်ယူမရတာကြောင့်အကြီးအကျယ်အခက်အခဲကြုံနေရပါပြီ။ဒါရင်မကကုမ္ပဏီတွေလုပ်ငန်းတွေကိုလည်းမဖြစ်မနေကိစ္စမှာအပကျန်းနာတွေကိုငွေသားထုတ်မပေးပဲဘန်စီရင်လွှဲပြောင်းမှု digital payment တွေနဲ့ပဲပေးဖို့ကုန်ပစ္စည်းရောင်းချတဲ့ store ဆိုင်ကြီးတွေနဲ့လုပ်ငန်းတွေကိုလည်းတစ်လအတွင်းရောင်းချရငွေရဲ့90ရာခိုင်နှုန်းအောက်ကိုပဲငွေသားထုတ်ပေးဖို့ညွှန်ကြားထားတာတွေ့ရပါတယ
်လက်ရှိဘိုဘန်ရဲ့ဘန်ဆိုင်ရာငွေရေးကြေးကဏ္ဍဆိုင်ရာကင်တွယ်ပုံတွေကိုကြည့်ရင်စစ်ကောင်စီလက်ထက်မှာဘန်တွေမပြိုလဲစေရဆိုတဲ့ရည်မှန်းချက်တစ်ခုအတွက် customer ပြည်သူတွေစီးပွားရေးလုပ်ငန်းရှင်တွေဘန်နဲ့အလုပ်လုပ်နေသူတွေရဲ့ရပိုင်ခွင့်အမျိုးမျိုးချိုးဖောက်နေတဲ့သဘောမြင်တွေ့နေရပါတယ်။ဒီလိုကင်တွယ်မှုကြောင့်ငွေရေးကြေးနဲ့စီးပွားရေးကဏ္ဍအဲ့ဒါနဲ့ဆက်နွယ်တဲ့အခြားသောကဏ္ဍအသီးသီးကိုဆိုးကျိုးတွေရက်ခတ်နေပြီးဘန်တွေအပေါ်ပြည်သူတွေရဲ့ယုံကြည်မှုကလည်းတစ်နေ့ထက်တစ်နေ့ပိုပိုပြီးကျဆင်းလာနေတာတွေ့မြင်ကြရပါတယ်။ဒီလိုအချိန်ဒီအောက်မှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့ဆရာနိုင်သမီးနောက်ပိုင်းကျဆင်းသွားတဲ့နိုင်ငံစီဝါရေးပြန်လဲနယ်လမ်းထူမဲ့အရေးလက္ခဏာမျိုးကိုတော့မမြင်မတွေ့ရသေးတော့ပ
ါဘူး။ VOA American တဲ့မြန်မာဘာသာအစီအစဉ်တွေကို Washington မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကျမအေးသနာကျော်ပါ။ကျေးဇူးရှင်ပြမင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော့ရှင်မရှင်ဗီဒီယိုကိုရေးလာတဲ့တော့ရှင်နေရဲ့ပေးစာတွေအီးမေးလ်တွေ VOE Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တော့ရှင်နေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မရှင်နောက်ပိုင်းမှာတော့ VOE တေးချစ်တော့ရှင်နေကိုမြန်မာသတင်းလေးတပုတ်နဲ့ဖျော်ဖြေပေးဦးမှာဖြစ်ပါလိမ့်ကျမတို့ VOE ကထုတ်လွှင့်ပေးတဲ့ရုပ်မြင်သံကြား line တက်နဲ့ပတ်သက်ပြီးတော့မေးလာကြတဲ့သတင်းရှင်တွေစာတွေကိုပထမဦးဆုံးဖော်ပြပေးသွားခြင်းပါတယ်။ဘဝအိခိုင်ဆိုတဲ့သတင်းရှင်က RFN နဲ့ VOE ပူးပေါင်းထုတ်လွှင့်တဲ့24မြင်းဆောင်ခနှစ်ရုပ်သံကိုသူတို့ကနေဘယ်လိုဖန်ယူကြည့်ရှုလို့ရပါမလဲတဲ့။သူပြောခြင်းနဲ့24မြင်းဆောင်ခနှစ်ဆိုတာ24နိုင်နေစဉ်ထုတ်လွှင့်ပေးတာကိုဆိုလိုတာဖြစ်ပါတယ်နော်။အောင်မျိုးဟင်းဆိုတဲ့သတင်းရှင်ကတော့ VOE နဲ့ RFA တို့ပေါင်းပြီးတော့မြန်မာနိုင်ငံအတွက် Thaicom စစ်ကဂျူရုကနေ channel တစ်ခုလွှင့်မှာမဟုတ်လားတဲ့မေးလာပါတယ်။ဟုတ်ပါတယ်။ဒီသတင်းရှင်နေမေးထားတဲ့ကျွန်တော်တို့ရဲ့ရုပ်သံ line အသစ်ကြောင်းနည်းနည်းပြောပြချင်ပါတယ်နော်။ကျွန်တော်တို့ VOE American သံကနေပြီးမြန်မာဘာသာအစီအစဉ်တွေကိုလူရုမိတ်ဆွေရုပ်သံ line ကနေထုတ်လွှင့်ပေးနေပါပြီ။နေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုဖြစ်ပါတယ်။မြန်မာနိုင်ငံမှာဆရာနာတင်ပြီးနောက်ပိုင်းအခြေအနေတွေနဲ့ပတ်သက်လို့လူထုအတွက်သတင်းမှန်တွေကိုအချိန်နဲ့တပြေးညီတင်ပြဖို့ရည်ရွယ်ချက်နဲ့ဒီလူထုမိတ်ဆွေရုပ်သံအစီအစဉ်ကို American ကမ္ဘာသတင်းမီဒီယာ USAGM ကနေပြီးတော့ဇွန်လ6ရက်နေ့ကစပြီးတော့စတင်ထုတ်လွှင့်ပေးနေတာပါ။ဖန်ယူကြည့်ရှုနိုင်တဲ့ရုပ်သံ line အသေးစိတ်ကိုကျွန်တော်တို့ VOA website စာမျက်နှာပေါ်မှာပေါ်ပြပေးမှာဖြစ်ပါတယ်။လူရုမိတ်ဆွေရုပ်သံအတပတ်ခုနှစ်ရက်တနင်္လာ24နာရီထုတ်လွှင့်ပြတာဖြစ်ပြီးတော့ VOE နဲ့ RFA ရုပ်မြင်သံကြားအစီအစဉ်တွေပူရဲထုတ်လွှင့်နေတာဖြစ်ပါတယ်။ဘယ်ချိုရုစလောင်းကနေဖန်ယူလို့ရရှိလဲဆိုတဲ့မေးခွန်းကိုဖြေရမယ်ဆိုရင်တော့ကျမတို့ Utelsat 70B ကနေပြီးတော့ Channel Line အဖြစ်ဆိုရင်တော့တရားတစ်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ Facebook မှာရှာကြည့်မယ်ဆိုရင်လည်းဒီဂျေရုဆလမ်ကျွမ်းကျင်သူတွေရေးထားတဲ့ဒီအသေးစိတ်အချက်လက်တွေဘယ်လိုဖတ်ယူနိုင်လဲဆိုတဲ့အသေးစိတ်အချက်လက်တွေကိုတွေ့ရှိရနိုင်ပါတယ်နော်အဲ့လိုနားလည်တဲ့သူတွေရေးထားတဲ့ post တစ်ခုမှာဆိုရင်တော့ဒီလူရုမိတ်ဆွေရုပ်သံလိုင်းကို KU ဘန်လို့လူသိများတဲ့အိမ်ကိုတိုက်ရိုက်ဆက်သွယ်နိုင်တဲ့ TV ဂျေရုနှစ်ခုရနေပြီးတော့ဖတ်ယူရရှိနိုင်ပါတယ်တဲ့ဒီနောက်ဆုံးပြောတဲ့အချက်ကိုကျွန်မတို့အတီမပြုတ်ပေးနိုင်ပါဘူးနော်အဓိကကတော့ကျွန်မဒီကနေပြီးတော့အဲ့ဒီရုံမြင်တဲ့ကြာ KU ဘန်ဖတ်ယူမှုကိုကျွန်မသေချာမသိလို့ဖြစ်ပါတယ်ရှင်။ဒါပေမဲ့သေချာတာကတော့ကျွန်တော်တို့ VOA American သံထုတ်လွှင့်ပေးနေတဲ့ရုပ်သံလိုင်းလူလူမိတ်ဆွေရုပ်သံလိုင်းကို UTS 70B လိုင်းအားဖြင့်ဆိုရင် Channel 101ကနေပြီးဖတ်ယူကြည့်ရှုနိုင်ပါတယ်ရှင်။ခုလိုမျိုးလူတို့မိတ်ဆွေရုပ်သံလိုင်းထုတ်လွှင့်မှုကိုကြိုဆိုပါတယ်လို့ပြောလာတဲ့သရရှင်နေတယ်မှာတော့သရရှင်မက်ဆန်နာက
မင်္ဂလာပါ VOA ရေရုပ်သံထုတ်လွှင့်အစီအစဉ်တစ်အတွက်ဂုဏ်ယူဝမ်းသာရပါတယ် VOA သတင်းဌာနကြီးဒီထက်တိုးတက်အောင်မြင်ပါစေ26ရက်နေ့ဂျွန်မနက်သတင်းမှာဒေါကင်ဆိုဝဲတင်ဆက်ကြေညာပေးတာကြားလိုက်ရပါတယ်တစ်ချိန်ကသုတဆုံလေအမေရိကန်တခွင်ကဏ္ဍကိုမညွညွလွင်နဲ့ပူးတွဲတင်ဆက်ပေးခဲ့တာကိုပြန်ပြီးတော့အောက်မေ့မိပါတယ်ဒေါက်ကင်မျိုးသက်ရဲ့ဤပညာကန္တာမှာအချိန်နဲ့အကိုက်သတိထားစရာတွေတင်ဆက်ပေးနေတာကိုလည်းကျေးဇူးတင်ပါတယ်။ VOA ဝိုင်းတော်သားများကျမ်းမာအေးချမ်းပါစေ
။ VOA ကိုအားပေးနေကြတော့ရှင်မက်ဆန်နာမက်ဆန်ဂျာကနေစာရေးပို့လာတာဖြစ်ပါတယ်။ရခိုင်ပြည်နယ်မင်းများမြို့နယ်ကတော့ရှင်ကိုအောင်မြင့်ကတော့အင်တာနက်ပြတ်တောက်တဲ့အခါမှာရေဒီယိုနဲ့အစီအစဉ်တွေကိုဖမ်းယူရရှိလို့အထူးကျေးဇူးတင်ပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်
။မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ခင်ဗျာ။အခုလိုနိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့အချိန်မှာသတင်းရင်းမြန်မှန်ကန်သိရှိနိုင်မှုဟာတည်ရရှိရေးတမျှအရေးကြီးပါတယ်။အချိန်လုံးကလူတွေဟာသတင်းမသိရှိနိုင်လို့တည်ဆုံးကြရတယ်။အခုတော့သတင်းတွေများလွန်းလို့ဘယ်ဟာယုံရမှန်းမသိလို့တည်ဆုံးရတဲ့သူတွေအများကြီးပါပဲ။ဒီအတွက် VOA မြန်မာပိုင်းအစီအစဉ်လိုအားကိုးအားထားရတဲ့နိုင်ငံသားသတင်းဌာနတွေကိုပဲအင်တာနက်ရတဲ့အခါဆိုရှယ်မီဒီယာနဲ့ YouTube တွေကတဆင့်ဒါမှမဟုတ်အင်တာနက်ပြတ်တောက်တဲ့အခါမှာရီဒီယိုကတစ်ဆင့်အမြဲမပြတ်နားထောင်နေရပါတယ်။သတင်းတွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ပေးတဲ့အတွက် VOA မြန်မာပိုင်းအစီအစဉ်ကိုကျေးဇူးတင်သလို VOA ဝိုင်းတော်သားများအားလုံးကိုလည်းကျေးဇူးတင်ပါတယ်။ VOA ဝိုင်းတော်သားများအားလုံးကျန်းမာကြပါစေ။ဒီထက်မကသတင်းအစီအစဉ်များကိုထုတ်လွှင့်နိုင်ကြပါစေခင်ဗျာ။
ရခိုင်ပြည်နယ်မင်းများကကိုအောင်မြင့်ဖြစ်ပါတယ်။ဟုတ်ကဲ့ပါ။အစ်ကျွန်တော်တို့အထူးကြိုးစားနေပါတယ်။ကိုအောင်မြင့်ရေခုနကတော့ကျွန်မပြောသွားသလိုမျိုးလူလူမိတ်ဆွေရုပ်သံလိုင်းမှာကျမတို့ရဲ့ VOA အစီအစဉ်တွေနောက်ပြီးတော့ RFA အစီအစဉ်တွေကို24နာရီပတ်လုံးထုတ်လွှင့်ပေးနေပါတယ်เนาะအဆင်ပြေရင်တော့ဖမ်းယူကြည့်ရှုပါလို့အကြံပြုချင်ပါတယ် VOA ကိုရေးလာတဲ့သတင်းရှင်တွေရဲ့ပေးစာတွေထဲမှာဆိုရင်တော့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးရာကိစ္စတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာတွေကိုလည်းလက်ခံရရှိပါတယ်။ဒီထဲကသောရရှင်တွေရဲ့စာတွေကိုအလင်းသိင်သိတယ်လို့ဖော်ပြပေးနေတာမှာသောရရှင်တယောက်ပြီးခဲ့တဲ့တစ်ခေါက်ကလည်းသူ့ရဲ့စာကိုဖော်ပြပေးခဲ့ပါတယ်။အဲ့သောရရှင်ပဲသူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုပြောပြချင်ပါတယ်ဆိုပြီးတော့အခုလိုထပ်ပြီးတော့ရေးလာပါတယ်ရှင်။မြန်မာနိုင်ငံကလက်ရှိဖြစ်နေတဲ့နိုင်ငံရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုထည့်ဟပ်ပြီးရေးပြလာတာပါ။
မြန်မာနိုင်ငံရေးအပေါ်အမြင်တို့လေးမျှဝေပါရစေ။အရင်တစ်ခေါက်ကအမြင်လေးကို VOA ကတစ်ချိန်ကြားခဲ့ရပြီဖြစ်ပါတယ်။ဒုတိယချိန်ထပ်ပြီးပြောချင်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီဆိုတာတမိုင်းမှာကိုမရှိခဲ့ဘူးတည်းပါ။ကိုလိုနီလောက်ခံကနေလွတ်လပ်ရေးကိုယူခဲ့ကြတယ်။လွတ်လပ်ရေးယူတာနဲ့ဗိုလ်ချုပ်လှုပ်ကြံခံရတယ်။ဒါကဒီမိုကရေစီကိုလှုပ်ကြံတာပါပဲ။ပြောရရင်1948ဇန်နဝါရီလကနေစစ်တပ်ကအကြမ်းဖက်ဝါဒစနစ်နဲ့အုပ်ချုပ်လာတာဒီနေ့အထိပါပဲဒီတော့မြန်မာနိုင်ငံမှာဒီမိုကရေစီဆိုတာမရှိခဲ့ဘူးသေးတာဖြစ်ပါတယ်မြန်မာနိုင်ငံလို့မဖြစ်လာခင်ကမှပူတောင်းကောင်းသေးတယ်တောင်နှန်းဒေသတွေမှာကိုနီကိုစနစ်နဲ့လူမျိုးအလိုက်အကျိုးပေးတင့်လျော်သောအုပ်ချုပ်ရေးစနစ်တွေနဲ့တည်ငြိမ်အေးချမ်းခဲ့တယ်ဗိုလ်ချုပ်ဦးဆောင်တဲ့တိုင်းရင်းသားခေါင်းဆောင်တွေအနေနဲ့သဘောတူချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်မတိုင်ခင်အခြေအနေကိုပြန်ရောက်ဖို့လိုနေပြီအဲ့ဒီအခြေအနေကိုပြန်မရောက်စေချင်ရင်စစ်တပ်ကအပြောင်းလဲလုပ်ရမယ်မလုပ်ရင်မရတော့ပါဘူးအခုခေတ်ကဟိုးရင်ကဦးနေဝင်းဦးစောမောင်ဦးတန်းရှူတို့ရဲ့ခေတ်လိုမျိုးဖြစ်မယ်လို့ဦးမင်းအောင်လှိုင်ရဲ့တွက်ချက်မှုဟာအမားကြီးဖြစ်ပါတယ်ဒီအမြင်နဲ့တွက်ချက်မှုကိုအပြောင်းလဲမလုပ်ရင်နိုင်ငံရေးတည်ငြိမ်မှုလုံးဝရှိလာနိုင်စရာအကြောင်းမရှိတာသိကြပါတယ်အခုလက်ရှိဒီမိုကရေစီတိုက်ပွဲဆင်နွှဲနေတဲ့နိုင်ငံရေးခေါင်းဆောင်တွေထက်အခုမပေါ်လာသေးတဲ့
အနာဂတ်ဒီမိုကရေစီတိုက်ပွဲဆင်နွှဲလာမယ့်ခေါင်းဆောင်တွေကပိုမိုများပြားနေပါလိမ့်မယ်။ပိုမိုကောင်းမွန်တဲ့နည်းလမ်းများနဲ့တိုက်ပွဲဆင်နွှဲလာဖို့ပြင်ဆင်နေတဲ့အနာဂတ်ခေါင်းဆောင်ဆက်ရှိနေမယ်ဆိုတာကိုဥမင်းအောင်လှိုင်မြင်သင့်တယ်။ဤသူအလုံးအနေနဲ့ကတော့လက်ရှိဥမင်းအောင်လှိုင်ဦးဆောင်တဲ့မြန်မာစစ်တပ်ကိုအပြီးဖြုတ်ချနိုင်မှမြန်မာနိုင်ငံမှာဒီမိုကရေစီရနိုင်မှာဖြစ်တယ်ဆိုတဲ့အမြင်လေးကို VOA ကတဆင့်မျှဝေလိုပါတယ်။
မြန်မာနိုင်ငံကသောရချင်းတရားကိုသူ့ရဲ့နိုင်ငံရေးအမြင်ကိုလွတ်လွတ်လပ်လပ်ရေးပြီးတော့ထုတ်ပေါ်လာတာဖြစ်ပါတယ်ရှင်။နောက်ထပ်သောရချင်းတရားကတော့လုံခြုံရေးကြောင်သူ့ရဲ့နာမည်ကိုမဖော်ပြစေချင်ပါဘူးဆိုပြီးတော့ပြည်ချစ်ဒေါသလေးဆိုတဲ့နာမည်နဲ့ရေးလာပါတယ်နော်
။ရင်ဖွင့်စာတွေကိုပြန်လည်ဖော်ပြပေးတဲ့အတွက်ကျေးဇူးပါ VUE ဒီပတ်ရင်ဖွင့်ချင်တာကတက်မရော်ဆိုတာနဲ့ကာကွယ်ရေးကိုတန်းမြင်ကြတယ်လို့ကုညီပြရစီဆိုတာနဲ့ရဲတပ်ဖွဲ့ကိုမြင်ကြမယ်လို့ထင်ပါတယ်။ဒါပေမဲ့လက်ရှိမြန်မာနိုင်ငံရဲ့တက်မရော်ဟာကာကွယ်ရေးကိုမလုပ်တဲ့အတိုင်းပြည်သူကိုပဲပြစ်တက်နေတာဘာကြောင့်မလဲ။တမရော်ကနိုင်ငံတော်တမရပြည်သူတွေကိုကာကွယ်ဖို့တိကမဟုတ်ပါလားအခုတော့ဘာကြောင့်နိုင်ငံတော်ကိုပြည့်စည်အောင်လုပ်နေရတာလဲတမရကိုကာကွယ်မဲ့အစားဘာကြောင့်ဆွဆွဲပစ်တင်ဖမ်းဆီးရတာလဲသူတို့ပြောနေတာဥပဒေရပါဆိုပြီးတော့ပြောလာကြတယ်ဥပဒေမှာတမရကိုပစ်တင်လို့ရှိရင်လွှတ်တော်ကုစလေလေးဘုံတဘုံကလက်မှတ်ထိုးတင်ပြအကြီးကဲထံတင်ပြပြီးတော့လွှတ်တော်နှစ်ရက်မှာမဲခွဲသုံးဘုံနှစ်ဘုံကထောက်ခံလို့ရှိရင်စုံစမ်းစစ်ဆေးအဖွဲ့ဖွဲ့ပြီးတော့စုံစမ်းစစ်ဆေးအစဉ်စဉ်လုပ်ပြစ်မှုတင်ရှာလို့ရှိရင်တာဝန်မှရက်စဲအဲ့လိုလုပ်အောင်မှာမဟုတ်လားအခုတော့ဥပဒေမဲစွာနဲ့တမရအတိုင်းမင်္ဂပုတ်ကိုကုစလေရီကိုတော့မှဖမ်းနေကြတယ်။ပြည်သူတွေကလည်းလူရင်လူသလိုဖမ်းဆီးတပ်ပစ်နေတယ်။ပြည်သူတွေဘက်ကအချမ်းပတ်ဖွဲ့လူတပ်ဖွဲ့ဆူပြီးတော့မုန်းနေကြတာအဆန်းတော့မဟုတ်ပါဘူး။ပြည်ချစ်တဲ့တမရမဟုတ်တော့ဘူးပြည်သူကိုတတ်တဲ့ပြည်သူမုန်းတဲ့တမရဖြစ်နေပြီ။ကုညီပြရပါစီရဲတပ်ဖွဲ့ဘသူတွေကိုကုညီတာလဲ။ကြာဆုံးသွားကြတဲ့အာဇာနည်တွေကိုလည်းအသေးပြုပါရယ်။ကျန်းသူမိသားစုတွေအတွက်လည်းထပ်တူဝမ်းနည်းသလိုဂုဏ်လဲယူပါရယ်။
ကူညီပြရစီဆိုတဲ့ဆောင်မုတ်ကခမရုံးနဲ့မတန်ပါဘူးပြည်သူတွေကိုကူညီမဲ့အစားလက်နဲ့သုံးပြီးတော့ပြစ်တက်နေတာဆောင်မုတ်ရဲ့လုံရက်တွေဆန့်ကျင်ဘက်ဖြစ်နေပါပြီဆိုပြီးတော့ဒီသောရရှင်ကရေးလာပါတယ်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်တိချစ်သောရရှင်တွေကိုမြန်မာသချင်းတွေတပုံနဲ့ဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်နော
်ကျွန်တော်တို့ view in မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်။
ကိုတော်ရရှင်တွေကိုမြေတားဒေလက်ဆောင်မြန်မာတချင်းလေးတပုံးနဲ့ဖြောပြပေးကြပါရစေ။မြန်မာနိုင်ငံကလူငယ်တွေကြားမှာအထုခေတ်စားတဲ့ AGS ဂီတအဖွဲ့ရဲ့ပင်နိုင်ဆိုရှင်ရေမွန်တယောက်ပြီးခဲ့တဲ့23ရက်နေ့ကပဲရုတ်တရက်ကွယ်လွန်သွားခဲ့တာကြောင့်သူ့ကိုချစ်တဲ့ပရိသတ်တွေအထူးဝမ်းနဲ့ကြေကွဲနေကြရတာပါ။သူ့ရဲ့ကြော်ကြားတဲ့တချင်းတွေကချမ်းခဲ့ဆိုတဲ့တချင်းလေးရဲ့စာသားလေးကိုတော့ Facebook ပေါ်ကသူ့ရဲ့ပရိသတ်တွေရဲ့စာမျက်နှာတွေပေါ်မှာတွေ့ရပြီးတော့အဲ့ဒီချင်းစာသားလေးနဲ့သူ့ကိုအမတ်တရားနှုတ်ဆက်ထားကြတာပါ။ဒီတချင်းလေးနဲ့ remote ကိုဂုံပြုတ်နှုတ်ဆက်ဖြောပြပေးကြပါလေ။နားဆင်ကြပါဦးနော
်။ Go on again me do ba Down we dream needing up my Go on by my dome window Million I'm a tumba
Yeah.
ူ့ရဲ့သချင်းစာသားလေးတွေကလို့စိတ်ဖြောင်းဖြောင်းနဲ့သာခြံခဲ့ပါလို့သူ့ကိုချက်တဲ့ပြည်သက်တွေပြန်ပြီးနှုတ်ဆက်နေရတဲ့ဖြစ်ပါခြံခဲ့လို့ပြောသူတယောက်အရင်အားလုံးကိုခြံထားခဲ့တာဖြစ်ပါလေခြံခဲ့သူရေမွန်အာနာရှင်စနစ်ဆိုးလက်အကလွတ်မြောက်တဲ့လှပသားရဘဝတည်တခုဖြစ်တည်ပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းမိပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်လာနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနာဆင်နိုင်တဲ့ပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တစ်ပိုင်းနဲ့ဓာတ်ရိုက်နာဆင်နိုင်ပါတယ်။တင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်ကို Facebook ပေါ်မှာပြန်ပြန်နောက်ထောင်နေပြီးVOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါသေးတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambis.voanews.com ဖြစ်ပါလိမ့်။ကျမအေးသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။ယုံကြည်ခဲ့ခြင်းများတွင်မှာအချိန်တွေကောင်းအောင်မင်းမွာ
သတင်းတွေကြီးစုနာဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့
ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးသတင်းတွေကသူတားဆိုတဲ့အစီအစဉ်ကိုကျွန်မညညလင်းကတင်ဆက်ပေးထားတာပါဒီတစ်ပတ်မှာတော့အမေရိကန်သမ္မတတွေရဲ့သတင်းတွေတော်တော်များများမှတွေ့နိုင်တဲ့အင်ဖြူတော် White House ဆိုတဲ့အကြောင်းကိုပြောပြပေးထားပါတယ်ရှင်ပြောင်းစုခဲ့တမရနဲ့သက်ဆိုင်တဲ့တရင်တွေမှာ White House အင်ယူရောဆိုတာကိုအများအပြားတွေ့ကြပါပါ။အင်ယူရောဆိုတာတမရရုံးထိုင်တဲ့ရုံးခန်းနဲ့အတူမိသားစုနေထိုင်တဲ့နေရာတစ်ခုဖြစ်တယ်လို့အများပြည်သူလည်းပိုက်ကြည့်ရှုလို့ရတဲ့ပြည်ရိုက်ကြီးတစ်ခုလည်းဖြစ်ပါတယ်။အင်ယူရောကိုလွန်ခဲ့တဲ့နှစ်ပေါင်း200ကျော်1990ခုနှစ်မှာအမေရိကန်ရဲ့ပထမဆုံးတမရဖြစ်တဲ့ George Washington ကနေရာရွေးချယ်ပြီးအနည်းအကြာ1992ခုနှစ်မှာတော့အုံမြင့်ချပေးခဲ့ပါတယ်။ Irish ဆောက်လုပ်ရေး engineer James Hoban ကိုဆောက်လုပ်ခိုင်းခဲ့ပြီးတော့ရှစ်နှစ်အကြာမှာတော့သမ္မတ John Adams ရဲ့ဇနီးကပထမဆုံးစတင်နေထိုင်ခဲ့ကြတာပါ။1814ခုနှစ်မှာအင်္ဂလိပ်တပ်တွေကအင်ယူရောကိုမီးရှို့ဖျက်ဆီးခဲ့တာကြောင့်ပြန်လည်ဆောက်လုပ်ခဲ့ရပါတယ်။အဲ့ဒီနောက်မှာတော့ American သမ္မတအဆက်ဆက်နေထိုင်ခဲ့ကြပြီးအဆောက်အဦပြင်ဆင်တိုးချဲ့မှုတွေကိုလည်းပြုလုပ်ခဲ့ကြတာဒီနေ့အထိပဲဖြစ်ပါတယ်။အင်ယူရောမှာအခန်းပေါင်း132ခန်း၊ရေချိုးခန်းအင်္ဂါ35ခန်းနဲ့အထက်6ထပ်ရှိပါတယ်။အဝင်းအထွက်တံခါးပေါက်ပေါင်းက412ပေါက်ရှိပြီးပတင်းပေါက်တွေကတော့148ပေါက်ရှိပါတယ်။တအိမ်လုံးမှာမီးလင်းဘိုကြီး28ခုရှိပြီးဓာတ်လီက3ခုရှိပါတယ်။မီးဘိုဆောင်ကတော့ဧည့်သည်140အတွက်ညစာချက်ပြုတ်ပေးနိုင်တဲ့အပြင်အဆင်ရှိတာပါ American သမိုင်းအဆက်ဆက်မှာအင်ယူရောကိုသမရနေအိမ်သမရနန်းတော်အကြီးအကဲကြီးဟာစသဖြင့်အမျိုးမျိုးခေါ်ဆိုခဲ့ကြပါတယ်1900ခုနှစ်မှာတော့သမရသီယိုဒိုရူးစ်ဘက်က White House အင်ယူရောဆိုတဲ့အမည်ကိုတရားဝင်သတ်မှတ်ပေးခဲ့ပါတယ်အင်ယူရောကိုအမေရိကန်ရဲ့သမိုင်းတစ်စိတ်တစ်ပိုင်းပြတိုက်တစ်ခုအနေနဲ့ဝင်ရောက်ကြည့်ရှုလေ့လာလည်ပတ်နိုင်ကြပါတယ်သွားရောက်လေ့လာခြင်းသူတွေက3လကြိုတင်ပြီးလဲပတ်ခွင့်တင်ထားရပါတယ်။အင်္ဂါနေ့ကနေစနေနေ့အထိမနေ့9နိုင်ခွဲကနေနေ့လယ်17နိုင်ခွဲအထိလဲပတ်ကြည့်ရှုခြင်းသတ်မှတ်ပေးထားတာပါ။တက်တန်း200ကျော်လာပြီဖြစ်တဲ့အင်ယူရောကြီးမှာသမရတွေပြောင်းလဲသွားတာနဲ့အတူအိမ်တွင်းအခင်းအကျင်းပရိဘောဂတွေပြောင်းလဲသွားခဲ့ပေမယ့်နေထိုင်တဲ့သမရလက်ထက်အဆက်ဆက်မပြောင်းမလဲအခုချိန်ထိရှိနေတာကတော့သမရရုံးခန်းမီးလင်းဘိုကြီးဘောကအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးသမရ George Washington ရဲ့ရုပ်ပုံပကြီးကားချက်ကြီးတွေဖြစ်ပါရဲ့ရှင
်တင်းင်းကနေနေညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုတင်ပြပေးပါဦးမယ်ဒီနေ့မြန်မာနိုင်ငံရန်ကုန်မြို့မှာပောက်ကွဲမှုတွေရှိခဲ့သလိုကချင်းပြည်နယ်ဖားကန်မြို့နယ်အတွင်းမှာလည်းပောက်ကွဲမှုနှစ်ခုဖြစ်ပေါ်ခဲ့ပါတယ်။မြင်းကြံမြို့နယ်မှာတော့ကျေးရွာအုပ်ချုပ်ရေးမှူးတူတနက်နဲ့ပြစ်တက်ခံခဲ့ရပါတယ်။ရန်ကုန်တိုင်းမရန်ကုန်မြို့နယ်အတွင်းကဘင်းအောင်တံတားအနီးမှာဒီကနေ့ကျေလောင်တဲ့ပောက်ကွဲမှုနှစ်ခုဖြစ်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်ဖွဲ့ဝင်တွေကရောက်ကွက်တည်တဲ့ဝင်ပြီးပြစ်ခတ်မှုတွေပြုလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အလားတူပဲဒီကနေ့မှာပဲအင်းစိန်မြို့နယ်အတွင်းမှာလည်းပောက်ကွဲမှုတချို့ရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဥရောပနိုင်ငံတွေကိုခီးထွက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာဒေသစံတော်ချိန်ဒီကနေ့နေ့လယ်ပိုင်းကအီတလီနိုင်ငံရောမမြို့ကိုရောက်ရှိသွားပါပြီ။ဝန်ကြီးဘလင်ကင်ဟာအီတလီမှာရှိနေစဉ်အတွင်းအီတလီခေါင်းဆောင်တွေအပြင်ပိုယဟမင်းကြီးဖရန်စစ်အပါအဝင် G20 နိုင်ငံတွေကခေါင်းဆောင်တွေနဲ့ဝန်ကြီးအဆင့်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်သွားဖို့ရှိပါတယ်။ကုလသမဂ္ဂနျူကလ িয়ার စောင့်ကြည့်ရေးအဖွဲ့နဲ့အီရန်ကြားရရှိထားတဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေကိုစောင့်ကြည့်ရေးသဘောတူညီချက်တက်တန်းကုတ်ဆုံးသွားပြီဖြစ်တာကြောင့်သူတို့ရဲ့နျူကလ িয়ার ဆက်ယုံအတွင်းကဓာတ်ပုံတွေကိုပို့ပေးတော့မှာမဟုတ်ဘူးလို့အီရန်လွတ်တော်ဥက္ကဋ္ဌကတင်းငွေနေမှာပြောကြားလိုက်ကြောင်းအီရန်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။တင်းငွေညာ VOA မြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်ရဲ့အပေါင်းကိဝင်နိုင်ကြပါစေ။လိုရာပန်းနိုင်ကိုအမြန်ဆုံးစုခုနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။
This program has come.